Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဩဂုတ်လ4ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/40/51လိုင်းလမ်းမီတာ190ကိုကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမတင်ဂီထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းတွေကြီးညာပါမယ်။အမေရိကန်ပြည်ထောင်စုတက္ကသပြည်နယ်အယ်ပါဆိုမှာလူစုလူဝေးတွင်ပြစ်ခတ်မှုဖြစ်တာကြောင့်အနည်းဆုံး15ဦးသေဆုံးပြီးနှစ်ဒါဇင်ကျော်ဒဏ်ရာရပါတယ်။တနတ်သမားကတော့ဖမ်းဆီးထားပါပြီ။ရခိုင်လက်နက်ကင်တပ်အေအေနဲ့ပတ်သက်မှုဆွဲချက်နဲ့ဖမ်းဆီးခံထားရသူတွေငွေလွှဲပြောင်းမှုတွေတွေ့ရတယ်လို့အစိုးရပြောခွင့်ရကပြောဆိုထားပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင်။
ဆက်ပြီးတော့နားဆင်ရမယ့်ဒီကနေ့သတင်းလှော်တွေမှာတော့တာလတ်ပစ်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်ကနေနှုတ်ထွက်ထားတဲ့အမေရိကန်ဟာအာရှဘက်မှာတာလတ်ပစ်ဒုံးကျည်တွေထားကြတာပါကြောင့်ပါလဲ
Should be unsurprised because we've been talking about this for some time now and they have I want to say that 80% plus
American ကာကွယ်ရေးဝန်ကြီးရဲ့ပြောကြားချက်တချို့နဲ့အတူထုတ်လွှင့်ပေးသွားပါမယ်။အဲဒီနောက်တော့တနင်္ဂနွေနေ့မနက်ခင်းတိုင်းနှာစင်နေကြဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့ American Style Indian တို့အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ပါတယ်။ဒုတိယပိုင်းမှာတော့စနေနေ့ညကဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့တနင်္ဂနွေနေ့မနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုညံဝင်းအောင်တို့ပြောပြပါမယ်ရှင်။
အမေရိကန်ပြည်ထောင်စုတက္ကသပြည်နယ်နယ်စပ်မြို့အယ်ပါဆိုမှာဈေးဆိုင်တန်းဝင်တစ်ခုမှာစနေနေ့ကလူစုလူဝေးတွင်ပြစ်ခတ်မှုဖြစ်တာကြောင့်အနည်းဆုံး15ဦးသေဆုံးပြီးတဦးကိုဖမ်းဆီးထားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မြို့ရဲ့အရှိတ်ချမ်းမှာရှိတဲ့ဆီလိုဘေစတာမော့ဈေးဆိုင်တန်းအဆောက်အုံအနီးနဲ့ဝေါ်မတ်ဆိုင်အနီးမှာပြစ်ခတ်မှုဖြစ်တယ်လို့ဒေသစံတော်ချိန်နေခင်း17နှစ်လောက်မှရဲတပ်ဖွဲ့ကဖုံးခေါ်ဆိုမှုတွေကိုလက်ခံရရှိခဲ့တာပါ။တနတ်သမားဖြစ်တန်တရာရှိသူကတက္ကသပြည်နယ်အလန်ကအသက်22နှစ်အရွယ်ပက်ထရစ်ခရူစီယပ်စ်ဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒဏ်ရာရသူ2ဒါဇင်လောက်ကိုဆေးရုံမှာကုသပေးနေရတဲ့အကြောင်းလဲဆေးရုံတာဝန်ရှိသူတွေက AP သတင်းအေဂျင်စီကိုပြောဆိုထားပါတယ်။အယ်ပါဆိုမြို့တော်ဝန်ဒီမာဂိုကတန်တရာရှိသူ3ဦးကိုဖမ်းဆီးထားတယ်လို့ပြောတဲ့အကြောင်းအယ်ပါဆို Times ကဖော်ပြပါတယ်။ဒါပေမဲ့လည်းရဲတပ်ဖွဲ့ပြောခွင့်ရ Robert Gomez ကတော့တနတ်သမားတဦးတည်းလို့ရဲဘက်ကယုံကြည်ထားပြီးအဲ့ဒီအမျိုးသားကိုလည်းဖမ်းဆီးထားပြီးလို့သတင်းစာကိုထပ်ပြီးတော့ပြောဆိုထားပါတယ်။ Rifle တနတ်နဲ့ပြစ်ခတ်တာလို့လည်းရဲတပ်ဖွဲ့ပြောခွင့်ရရဲ့အပြောကိုကိုးကားပြီး El Paso Times ကဖော်ပြပါတယ်။ New Jersey ကသူပိုင် Gob Quinn ကိုရောက်နေတဲ့သမ္မတ Donald Trump ကိုပြစ်ခတ်မှုအကြောင်းအသိပေးထားပြီးအခြေအနေကိုအနိကဆောင်ကြည့်နေတယ်လို့အင်ဗျူတော်ပြောခွင့်ရကပြောပါတယ်သမ္မတထရန့်ကရှင်းနေချုပ်ဝီလျံဘာနဲ့တက္ကသအုပ်ချုပ်ရေးမှူးဂရက်အဘော့တိုနဲ့ဆွေးနွေးပြောဆိုခဲ့ကြောင်းလည်းပြောပါတယ်တက္ကသအုပ်ချုပ်ရေးမှူးဂရက်အဘော့ကအယ်ပါဆိုမြို့ကိုထွက်ခွာသွားပြီလို့လည်းသူ့ရဲ့ယုံကပြောဆိုထားပါတယ်ရှင
်အထင်ကြီးရ INF နျူကလ িয়ার ဆာချုပ်ကနေအမေရိကန်ကတရားဝင်နှုတ်ထွက်လိုက်တာကြောင့်လူညုံရေးဆိုင်ရာစိုးရိမ်မှုတွေဒိုးလာနေပါတယ်ဒီဆာချုပ်ဟာစီအေးခေကာလာအမေရိကန်နဲ့ရုရှားဆိုဗီယက်တို့ကြားချုပ်ဆိုခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကသမ္မတရိုနယ်ဒ်ရေဂန်နဲ့ဆိုဗီယက်ခေါင်းဆောင်မီခေးခေါ်ဘာချုပ်တို့ကြားအင်ဘီရိုမှာလက်မှတ်ထိုးခဲ့ကြတာဖြစ်ပါတယ်အခုလိုအမေရိကန်ကနှုတ်ထွက်တဲ့ဆိုပေမဲ့ဒီစာချုပ်နေရာမှာအစားထိုးနိုင်မဲ့သဘောတူညီမှုတရက်ကိုလှုပ်ဆောင်နိုင်လိမ့်မယ်လို့ညွှန်တင်ကြောင်းသမ္မတဒေါ်နယ်ထရန့်က VOA ကိုပြောပါတယ် INF စာချုပ်ကနေအမေရိကန်နှုတ်ထွက်ခဲ့ရတာဟာအဲ့ဒီစာချုပ်ထဲကန့်သက်ထားတဲ့ဒုံးကျည်သည့်ဖြတ်သိမ်းဖို့ရုရှားကငြင်းဆန်ခဲ့လို့ရုရှားမှာသာတာဝန်ရှိတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖုန်ပီယိုကပြောပါတယ်။အမေရိကန်က INF ကနေနှုတ်ထွက်လိုက်တဲ့အတွက်လုံခြုံရေးအရအကာအကွယ်မဲ့တဲ့ခေတ်ကိုရောက်လာမှာလားဆိုပြီးနျူကလ িয়ার မပြန်ပွားရေးဆိုင်ရာကြွမ်းကျင်သူတွေကြားစိုးရိမ်မှုတိုးလာပါတယ်။ INF စာချုပ်ကနေနှုတ်ထွက်တော့မယ်လို့သမ္မတထရန့်အစိုးရကလွန်ခဲ့တဲ့5လမှာအမေရိကန်ကသတိပေးခဲ့ပြီးနောက်ပြီးခဲ့တဲ့လထဲမှာပဲရုရှားက INF ကနေနှုတ်ထွက်ကြောင်းသမ္မတပူတင်အစိုးရကကြေညာခဲ့တာပါ။
အမေရိကန်ပြည်ထောင်စုနဲ့တာလီဘန်တို့ကြား၈ချိန်မြောက်ဆွေးနွေးပွဲတွေကိုဒိုဟာမှာစတင်လိုက်ကြပါပြီ။ဒီဆွေးနွေးပွဲမှာတော့တမိုင်းမှာအမေရိကန်ရဲ့အရှိချဆုံးစစ်ပွဲကိုအဆုံးသတ်နိုင်ရေးသဘောတူညီချက်တရက်ထွက်လာနိုင်တယ်လို့နှစ်ဖက်စလုံးကရည်ညွှန်းပြောဆိုထားပါတယ်။သဘောတူညီချက်တရက်ကိုအဆုံးသတ်ရေးလိုလားမှုကိုတာလီဘန်ဘက်ကပြသနေပြီး ကျွန်တော်တို့ဘက်ကလည်းကောင်းမွန်တဲ့သဘောတူညီချက်အတွက်အဆင်သင့်ဖြစ်နေပြီလို့အမေရိကန်စစ်ဆန်ညှိနှိုင်းရေးမှူးဇမေးခါလီဇတ်က Twitter လူမှုကွန်ရက်မှာရေးပါတယ်အမေရိကန်နဲ့တာလီဘန်နှစ်ဖက်စလုံးကသဘောတူညီချက်ပါအကြောင်းအရာတွေအပေါ်နားလည်မှုလွဲမှားနေတဲ့အနေအထားလည်းရှိနေပါတယ်။တာလီဘန်ဘက်ကတော့ဒီသဘောတူညီချက်မှာအာဖဂန်တဲကနေနိုင်ငံခြားတပ်ဖွဲ့တွေအထူးသဖြင့်အမေရိကန်တပ်ဖွဲ့တွေထွက်ခွာသွားရေးကိုလိုလားပုံရှားပါတယ်။အပြန်အလှန်အဖြစ်ပြည်ပနိုင်ငံတွေကိုအကြမ်းဖက်ဝါဒဆွဲဆန့်ကျင်ရေးအာဖဂန်မျိုးပေါ်မှာခွင့်မပြုရေးသူတို့ဘက်ကကတိပေးပါတယ်။အမေရိကန်ညှိနှိုင်းရေးမှူးခါလီဇတ်ကတော့ရှုမြင်ချက်ကတော့ဒီလိုမဟုတ်ပါဘူးငြိမ်းချမ်းရေးသဘောတူညီချက်အတွက်ကြိုးစားနေတာဖြစ်ပြီးတပ်ဆုပ်ရေးသဘောတူညီချက်မဟုတ်ဘူးအာဖဂန်မျိုးပေါ်မှာနိုင်ငံတကာတပ်ဖွဲ့တွေတည်ရှိနေတာကအခြေအနေအရသာဖြစ်ပြီးတပ်ဆုပ်မှုကလည်းအခြေအနေပေါ်မှာပဲမူတည်မှာလို့အမေရိကန်နဲ့တာလီဘန်တို့ရဲ့ရှစ်ချိန်မြောက်ဆွေးနွေးပွဲမစခင်မှာပဲ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ
်စက်တင်ဘာလကျင်းပမဲ့မော်စကိုမြို့တော်ကောင်စီရွေးကောက်ပွဲမှာအတိုက်ခံနေရွေးကောက်ပွဲမဝင်နိုင်အောင်တားမြစ်ထားတာကိုမကျေနပ်တဲ့အတွက်စနေနေ့ကဆန္ဒပြပွဲတွေထပ်ဖြစ်ခဲ့ပြီးဆန္ဒပြသူ600ကျော်ကိုရုရှားရဲတွေကဖမ်းဆီးလိုက်ကြောင်းစောင့်ကြည့်ရေးအဖွဲ့တခုကပြောပါတယ်ရုရှားအနိုင်မင်းရင်ရဲ့အဆိုအရခွင့်ပြုချက်မရဘဲမြို့လေကောင်မှာဆန္ဒပြပွဲတွေလုပ်ပြီးဖမ်းဆီးထားသူအနည်းဆုံး685ဦးရှိတယ်လို့ OVD Info လို့ခေါ်တဲ့ NGO စောင့်ကြည့်ရေးအဖွဲ့ကပြောတာပါအခုလိုဖမ်းခံရသူတွေထဲမှာနာမည်ကြီးအတိုက်ခံခေါင်းဆောင်ဆိုဘိုအပါဝင်သတင်းတော့6ဦးပါဝင်တယ်လို့ AFP သတင်းဌာနကဆိုပါတယ်ဆိုဘိုကိုဆန္ဒပြပွဲမတိုင်မီလေးမှာဖမ်းဆီးလိုက်တာပါပြီးခဲ့တဲ့သတင်းပတ်တွေအတွင်းအတိုက်ခံကိုယ်စားလှယ်လောင်းတချို့ဖမ်းခံရတဲ့ထဲမှာနာမည်ထင်ရှားတဲ့ Navalny လည်းပါဝင်ခဲ့ပါတယ် Navalny ကိုရာဇဝတ်ကြောင်းစုံစမ်းမှုလုပ်ခဲ့ရမှာသူ့ရဲ့ Anti-Corruption Foundation ကတဆင့်ဒေါ်လာ15သန်းကျော်ကိုငွေကြေးခွာချခဲ့တယ်လို့ရုရှားစုံစမ်းစစ်ဆေးသူတွေကပြောပါတယ
် VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။ရခိုင်လက်နက်ကင်တပ် AA နဲ့ပတ်သက်တဲ့ဆိုပြီးစင်ကာပူကနေပြည်နယ်နံပေးခံထားရသူတွေကိုမြန်မာဆွေရကဖမ်းဆီးထိန်းသိမ်းစစ်ဆေးနေတာမှာငွေကြေးလွှဲပြောင်းမှုတွေစစ်ဆေးတွေ့ရှိရာကြောင်းအစိုးရအဖွဲ့ပြောခွင့်ရဦးစော်ထီးကတောက်ကြနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။စင်ကာပူကရခိုင်တင်းခေါင်းဆောင်တွေအပါအဝင် 9 ဦးကိုဖမ်းဆီးစစ်ဆေးနေတာပါ။ဩဂုတ်လ9ရက်နေ့မှာချုပ်ရယမန်သတင်းနှစ်ပတ်ပြည့်တော်မှာဖြစ်ပြီးရဲတပ်ဖွဲ့ကိုအစိုးရဘက်ကအခြေအနေမေးမြန်းနေတဲ့အကြောင်းလဲပြောခွင့်ရဥစော်ထီးကပြောပါတယ်။ငွေကြေးလွှဲပြောင်းမှုတွေတွေ့တယ်ဆိုပေမဲ့ဘယ်လိုငွေကြေးလွှဲပြောင်းမှုဆိုတာကိုတော့အသေးစိတ်မပြောပါဘူး။ဖန်စီထားသူတွေကိုတော့အကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့ဆွဲထားပြီးတရားရုံးမတင်သေးပဲရဲတပ်ဖွဲ့ကစစ်ချက်ရယူနေစေဖြစ်ပါတယ်။စင်ကာပူပြည်ထောင်စုဌာနကစင်ကာပူရခိုင်တင်ခေါင်းဆောင်တွေကိုပြည်နယ်ထံပေးပြီးတဲ့နောက်မြန်မာနိုင်ငံဆက်ရောက်လာချိန်မှာအစိုးရကဖမ်းဆီးခဲ့တာဖြစ်ပါတယ်။အခုချိန်ထိမိသားစုနဲ့တွေ့ခွင့်မရသေးသလိုဘယ်မှာထိမ့်သိမ်းထားတယ်လဲဆိုတာကိုလည်းမသိရသေးပါဘူး။ထိမ့်သိမ်းခံထားရသူတွေရဲ့ကျန်းမာရေးအခြေအနေကိုလည်းမသိရပါဘူး။ရဲတပ်ဖွဲ့ကသူတို့ကိုတရားစွဲဖို့ဆောင်ရွက်နေတယ်လို့ပြောခွင့်ရဥစော်ထီးကပြောပါတယ်။ဖမ်းဆီးခံထားရသူတွေကတော့ကိုအောင်မြတ်ကျော်၊ကိုထွန်းအေး၊ကိုဟင်းစော်ကိုရဲကျော်ထက်ကိုတင်လှိုင်ဦးကိုအောင်မျိုးဝင်းကိုရွှေတန်းလှိုင်မအေးမျက်မွန်နဲ့ကိုမျက်လင်းဦးတို့ဖြစ်ပါတယ်ရှင
်အမေရိကန်တရုတ်နဲ့ဒေသအတွင်းကထိတန်းသံတမန်တွေတက်ရောက်တဲ့အာဆီယံစည်းဝေးပွဲကျင်းပနေချိန်တောက်ကြနေဘန်ကောက်မြို့ဘုံခွဲမှုဟာထိုင်းတောင်ပိုင်းခွဲထွက်ရေးတပုံတွေရဲ့လက်ချက်ဖြစ်နိုင်တယ်လို့အာဏာပိုင်တွေကတန်တရာရှိနေပါတယ်ဒီဘုံခွဲမှုနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းတန်တရာရှိသူအူကိုရဲကဖမ်းထားပါတယ်ကျန်သာပရိနေတုံးကလည်းထိုင်းရဲချုပ်ဌာနရဲ့အပြင်ဘက်မှာဘုံအတုနှလုံးပေါက်ကွဲခဲ့ပြီးအဲ့ဒီအနီးအနားမှာအမေရိကန်တရုတ်အရှိတောင်အာရှနိုင်ငံကြီးဝန်ကြီးတွေစီဝေးလုံနေကြတာဖြစ်ပါတယ်။ဘန်ကောက်တိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ထုတ်ပြောတာမရှိသေးပါဘူး။ရဲတွေရဲ့ပနမစစ်ဆေးချက်အရတောက်ကြနေဘုံခွဲမှုဟာ2016ဩဂုတ်လကစလို့ထိုင်းတောင်ပိုင်းမှာတောက်လျှောက်ဖြစ်လာခဲ့တဲ့ဘုံခွဲမှုနောက်ကွယ်ကတာဝန်ရှိအုပ်စုရဲ့လက်ချက်နဲ့တူတယ်လို့ထိုင်းရဲချုပ်ကပြောပါတယ်။
ပါကစ္စတန်နဲ့အိန္ဒိယကြားနောက်ဆုံးဖြစ်ခဲ့တဲ့ကက်ရှမီးယားဒေသနယ်ဆက်ဖြတ်ကျော်တိုက်ခိုက်မှုတွေအတွင် အိန္ဒိယဘက်ကအတွဲလိုက်ပောက်ကွဲတဲ့ဘုံးတွေတုံးခဲ့တာဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုချိုးဖောက်တာလို့ပါကစ္စတန်ကစွပ်စွဲပါတယ်ဒီတိုက်ခိုက်ဒီလက်နက်တွေကြောင့်ပါကစ္စတန်ဘက်ကအရသား2ဦးသေဆုံးပြီး11ဦးဒဏ်ရာရတယ်လို့ပြောပါတယ်အိန္ဒိယဘက်ကတော့ဒီစွပ်စွဲချက်ကိုညှင်းဆို့ထားပါတယ်ရှင
်အမေရိကန်မြောက်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းလှိုင်းစီးသူတွေအတွက်နာမည်ကြီးတဲ့ပင်လယ်ကမ်းဆက်ကတဲကြောင်ကဘာဇွန်တစ်ခုပြိုကျတာကြောင့်လူ3ဦးသေဆုံးသွားပါတယ်အမျိုးသမီးတူကနေရာမှာရင်တည်ဆုံးခဲ့ပြီးကျန်တဲ့ဦးကတော့ဆေးရုံရောက်ပြီးမှတည်ဆုံးတာဖြစ်ပါတယ်။ကယ်လီဖိုးနီးယားတောင်ပိုင်းမှာတစ်နှစ်ကို၄ကြိမ်ကနေ၈ကြိမ်အထိတဲကြောင်ကဘာဇွန်နေပြိုကျလေးရှိပြီးအခုပြိုကျမှုပမာဏဟာအကြီးမားဆုံးဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ Direct from Washington The Voice of America
အခုလာလေးရတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိင်္ဂီထိုင်းနဲ့ကိုညံဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုနျူကလ িয়ার လက်နက်ဆိုင်ရာသတင်းလွှာတစ်ပုဒ်နားဆင်ကြရပါမယ်။အာရှဒေသမှာအမေရိကန်ရဲ့တာလတ်ပစ်ဒုံးကျည်တွေတပ်ဆင်ချထားဖို့လိုလားတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ရုရှားနဲ့လက်မှတ်ထိုးထားတဲ့တာလတ်ပစ်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်ကနှုတ်ထွက်ပြီးတဲ့နောက်အမေရိကန်အနေနဲ့တာလတ်ပစ်ဒုံးကျည်တွေထုတ်လုပ်လာနိုင်ပြီလဲဖြစ်ပါတယ်။သတင်းတောက်ကာလာဘော့ရဲ့သတင်းလွှာကိုမတ်သင်ကြီးထိုက်ကပြောပြပေးမှာပါရှင
်အမေရိကန်ကမြေပြင်အခြေစိုက်တာလတ်ပစ်ဒုံးကျည်တွေအာရှမှာတပ်ဆင်ဖို့လိုလားကြောင်းကာကွယ်ဝင်ကြီးမတ်အက်စပါကပြောဆိုလိုက်ပါတယ်ကျေပြန့်လာတဲ့အင်ဒိုပစိဖိတ်ဒေသတွင်းကိုလွှမ်းခြုံနိုင်ဖို့အတွက်ဒီလက်နက်တွေကအရေးကြီးတယ်လို့ဝင်ကြီးအက်စပါကကာကွယ်ဝင်ကြီးဌာနအကြီးအကဲအဖြစ်နဲ့ပထမဆုံးနိုင်ငံတကာခီးစဉ်အတွင်းသတင်းထောက်တွေကိုပြောဆိုသွားတာပါရုရှားနဲ့ဆယ်စုနှစ်နဲ့ချီသဘောတူထားခဲ့တဲ့တာလတ်ပြင်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်ကြောင့်အမေရိကန်တို့အနေနဲ့ကီလိုမီတာ900ကနေ9500ကျားမြေပြင်ခြေဆိုင်ဒုံးကျည်တွေအရင်ကမထုတ်နိုင်ခဲ့ပါဘူး။ဒါပေမဲ့ဒီစာချုပ်ကိုရုရှားဘက်ကနှစ်နဲ့ချီချိုးဖောက်နေတယ်လို့အမေရိကန်ဘက်ကထောက်ပြပြီးစာချုပ်ကနေနှုတ်ထွက်ခဲ့တာပါ။အမေရိကန်ရဲ့အကျိုးစီးပွားအတွက်ဆောင်ရွက်ဖို့စာချုပ်အကန့်အသတ်မရှိတဲ့အခုအချိန်ကအချိန်ကောင်းမှာနေတိုးမဟာမိတ်တွေဘက်ကလည်းဒီကိစ္စမှာအမြင်တူပါတယ်လို့ဝန်ကြီးအက်စပါကပြောပါတယ်။လက်နက်တွေအစင်သင့်မဖြစ်ခင်မှာအာရှဒေသအတွင်းဘယ်နေရာဘယ်အချိန်မှာတက်ဆင်မယ်ဆိုတာကိုတော့သူကမပြောပါဘူး။ဒါပေမဲ့လပိုင်းအတွင်းဒုံးကျည်တွေတက်ဆင်နိုင်ဖို့မျှော်လင့်ကြောင်းပြောပါတယ်။တာလတ်ပစ်နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်ခဲ့တဲ့အမေရိကန်နဲ့ရုရှားအရေးအပေါ်တုံ့တက်သူတွေကအဓိကထားနေကြချိန်မှာပဲဒီလိုစာချုပ်ကနှုတ်ထွက်လိုက်တာကတရုတ်နယ်ရှင်ပြိုင်မှုမှာလည်းအမေရိကန်ရဲ့အနေအထားကပိုပြီးအကောင်သွားစေတာပါဝင်ကြီးအက်စပါကအခုလိုပြောပါတယ
် Should be unsurprised because we've been talking about this for some time now and they have
တရုတ်ရဲ့လက်နက်တိုက်ခဲကဒုံးကျည်တွေရဲ့80ရာခိုင်နှုန်းဟာကီလိုမီတာ900ကနေ9500အကြာပြစ်ခတ်နိုင်တဲ့ဒုံးကျည်ဖြစ်ပါတယ်။ဒါကြောင့်လဲကျွန်တော်တို့ကဒီလိုစွန့်ရင်မျိုးစီးဖို့လိုလားတယ်ဆိုတဲ့ကိစ္စဟာတရုတ်အတွက်အထူးဆန်းတော့မဟုတ်ပါဘူး
။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့အမျိုးသားကာကွယ်ရေးမဟာဗျူဟာအရအမေရိကန်စစ်ဌာနချုပ်မှတရုတ်အရေးကထိတ်တန့်ဦးစားပေးကိစ္စဖြစ်ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးအငင်းပွားမှုကလည်းလက်နက်ချီကြမြင့်လာပြီးသမ္မတဒေါ်နယ်ထရန့်ကတရုတ်ကုန်ပစ္စည်းတွေအပေါ်စက်တင်ဘာလ၁ရက်နေ့ကစလို့နောက်ထပ်အခွန်တိုးကောက်မယ်လို့ကြာသပတေးနေ့ကကြေညာခဲ့ပါတယ်။ American Progress Center ကကာကွယ်ရေးမူဝါဒဆိုင်ရာကျွမ်းကျင်သူ Rudy Dillon ကတော့အခုချိန်မှာတရုတ်ကအ धिक ဆွေးနွေးစရာဖြစ်နေပြီးဒါကရှင်းပြိုင်မှုပါရန်သူမဟုတ်ပါဘူးလို့ VOA ကိုပြောပါတယ်။တရုတ်နဲ့မပြေမလည်ဖြစ်နေမှုအတွင်းဉာဏ်ရည်ထုနဲ့စင်ဆာနည်းပညာတွေတင်ပို့မှုမှာအပြတ်မှောက်တွေကိုကာကွယ်နိုင်ရေးအတွက်အမေရိကန်ဘက်ကစွန့်ရည်ပြစ်ဖို့လိုအပ်နေတယ်လို့ဒီမိုကရေစီကာကွယ်ရေးဖောင်ဒေးရှင်းကစစ်တပ်နဲ့နိုင်ငံရေးအာဏာဆိုင်ရာဌာနအကြီးတန်းညွှန်ကြားရေးမှူးဘရက်လေးဘိုးမန်းကပြောပါတယ်။ဝင်ကြီးအက်စပါရဲ့ပြပခီးစဉ်ကိုတောက်ချာနေမှာစတင်ခဲ့ပြီးဟာဝိုင်ကအမေရိကန်အင်ဒိုပစိဖိတ်ကုကွေးရေးဌာနကိုဝင်ရောက်ပြီးကုကွေးရေးဌာနကြီးအကဲရေတပ်ဗိုလ်ချုပ်ကြီးဖိလစ်ဒေးဗစ်ဆန်နဲ့လည်းတွေ့ဆုံခဲ့ပါတယ်။စနေနေ့မှာတော့ဩစတြေးလျနိုင်ငံကိုဆက်ရောက်ခဲ့ပြီးတနင်္ဂနွေနေ့မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့အတူဩစတြေးလျနိုင်ငံခြားရေးဝန်ကြီးကာကွယ်ရေးဝန်ကြီးတို့နဲ့ဆွေးနွေးကြမှာပါ။ကာကွယ်ရေးဝန်ကြီးအက်စပါကနယူးဇီလန်၊ဂျပန် မွန်ဂိုလီးယားနဲ့တောင်ကိုရီးယားတို့ကိုလည်းသွားရောက်မှာဖြစ်ပါတယ်။အာရှပစိဖိတ်ဒေသဟာဦးစားပေးစစ်နယ်ဖြစ်ပါတယ်လို့အမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေကဟိုရင်နှစ်တွေကလည်းပြောဆိုနေကြတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်အရင်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်တုံးကလည်းသူ့ရဲ့ကာကွယ်ရေးဝန်ကြီးတာဝန်တွေကိုအာရှဒေသခီးနဲ့စခဲ့တာဖြစ်ပြီး2019ခုနှစ်ဖေဖော်ဝါရီလမှာဂျပန်နဲ့တောင်ကိုရီးယားကိုတွားရောက်ခဲ့တာဖြစ်ပါတယ
်။မတ်တန်ဂေထိုက်ပြောပြသွားတာပါရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနှာစင်ကြရပါတော့မယ်။လာမယ့်2030ပြည့်နှစ်ရောက်ရင်အိမ်တောင်စုတိုင်းလျှက်စစ်တပ်အားသုံးနိုင်အောင်လက်ရှိအစိုးရကကြိုးပမ်းနေပါတယ်။ဒါပေမဲ့ဒီကိစ္စဟာဗဟိုအစိုးရတဦးတည်းလှုပ်လို့ရတာမျိုးမဟုတ်ဘဲတိုင်းနဲ့ပြည်နဲ့အစိုးရတွေကိုယ်တိုင်တက်တက်ကြွကြနဲ့ပါဝင်ဆောင်ရွက်ရမယ့်လုပ်ငန်းဖြစ်တဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
ဒီအစိုးရကြီးစိုးတဲ့အနှစ်30ကျော်ကာလမှာလမ်းဖောက်ဒရားဆောက်တာကိုဂုံယူဝင့်ကြွားစွာမကြာခဏပြောလို့ရှိပါလေ။ဒါပေမဲ့2016ကိုရောက်လာလို့နိုင်ငံ140ကအခြေခံအဆောက်အုံရဲ့အရေးအသွေးကိုစစ်ဆေးလိုက်တဲ့အခါမှာမြန်မာဟာအဆင့် 134 အောက်ဆုံးပိုင်းကလိုက်နေတာကိုတွေ့ရကြောင်းကမ္ဘာပြန်ဆိုင်မှုအညွှန်းမှာဖော်ပြထားပါသေး။နိုင်ငံပေါင်း140မှာမြန်မာတဲ့သာသာ133နိုင်ငံရှိပြီးမြန်မာတဲ့ညံ့တာ6နိုင်ငံသာရှိပါလေအာဆီယံ10နိုင်ငံမှာလဲလက်စစ်တအားသုံးဆွဲမှုအနည်းဆုံးဟာမြန်မာနိုင်ငံဖြစ်နေပါသေးဒါကြောင့်မို့လာမယ့်10နှစ်အတွင်းအင်တောင်စုအားလုံးလက်စစ်မီသုံးနိုင်မဲ့အမျိုးသားလက်စစ်တအားစီမံကိန်း National Electrification Plan အကောင့်ထဲပေါ်ဖို့စီစဉ်နေပါသေး2014မှာအင်တောင်စု2တန်းကျော်လက်စစ်မီရနေရက2030မှာအင်တောင်စု9တန်းကျော်အထိမိပိနိုင်မဲ့ရည်ရွယ်ချက်ဖြစ်ပါတယ်ဒီနေရာမှာတိုင်းနယ်ပြည်နယ်အစိုးရပါဝင်နိုင်မဲ့အခမ်းအနားကိုအာရှဖောင်ဒေးရှင်းကလွန်ခဲ့တဲ့ဧပြီလကအစည်းအဝေးခန်းစာထုတ်ပြန်ထားပါတယ
်တိုင်းနယ်ပြည်နယ်ပါဝင်နိုင်တဲ့အခမ်းအနားတွေနဲ့ပတ်သက်ပြီးအာရှဖောင်ဒေးရှင်းကအစည်းအဝေးခန်းစာတွေထုတ်ပြန်လာတာ2013ခုနှစ်ကတည်းကဖြစ်ပါတယ်2018ဒုတိယ6လပိုင်းမှာရှမ်းပြည်နယ်ရန်ကုန်တနင်္သာရီဘုကိုးနဲ့နေပြည်တော်နယ်မြေတွေကိုကွင်းစင်းလေ့လာတဲ့အပေါ်မှာအခြေခံပြီးဧပြီလမှာအစည်းအဝေးခန်းစာထုတ်ပြန်တာဖြစ်ပါတယ်မြန်မာပြည်မှာလျှက်စစ်ဓာတ်အားသုံးဆွဲမှုမမျှမတဖြစ်နေတာကြားလှပါပြီတပြည်လုံးသုံးတဲ့လျှက်စစ်စွမ်းအားရဲ့တဝက်လောက်ကိုရန်ကုန်နယ်မြေကသုံးနေတာဖြစ်ပါတယ်တိုင်းနယ်ပြည်နယ်14ခုအနက်9ခုမှာလျှက်စစ်ဓာတ်အားသုံးသူ40ရာခိုင်နှုန်းတော်မရှိတာတွေ့ရပါတယ်ဓာတ်အား56ရာခိုင်နှုန်းကိုရည်အားလျက်စစ်ကရရှိပြီး41ရာခိုင်နှုန်းကိုတော့သဘာဝတန်းဝိကရယူတာဖြစ်ပါတယ်။ကြောင်မီးသွေး3ဓာတ်အားက2ရာခိုင်နှုန်းရှိပြီးဒီဇယ်3ဓာတ်အားက1ရာခိုင်နှုန်းသာရှိပါတယ်။6တွေ့ရသည်မှာရည်အားလျက်စစ်ထုတ်လုပ်မှုကြာဆင်းတာဟာပြဿနာဖြစ်ပါတယ
်။လျက်စစ်ဓာတ်အားကိုအစိုးရကအရှုံးခံပြီးပြန်ပြူးနေတာမို့သုံးစွဲတဲ့အင်တောင်စုများလီလီရှုံးတဲ့ပမာဏလည်းများလီလီဖြစ်ပါတယ်။ဒီနေ့တည်းမှာဒေါ်လာတန်း1000လောက်အစိုးရကစိုက်ရလိမ့်မယ်လို့ကမန်းပါလေဒီတိုင်းရေရှည်ဆက်သွားလို့မဖြစ်နိုင်ပါဘူးအခြေခံဥပဒေအရတိုင်းပြည်ပြည်နယ်အစိုးရတွေမှာစွမ်းအင်နဲ့ဆိုင်တဲ့လုပ်ပိုင်권အသင့်အသင့်ရှိပါတယ်လုပ်ပိုင်권ဘောင်ထဲကနေလျှက်စစ်တအားထုတ်လုပ်ဖို့အာရှဖောင်ဒေးရှင်းကအကြံပေးတာပါတယ်ကျေးရွာ6400ရှိတဲ့အနေနဲ့600ခန့်နှုန်းကိုသာလျှက်စစ်တအားပေးနိုင်ပါတယ်ဒီစင်းနဲ့ရည်အားလျက်စစ်အသေးစားအသုံးများပါလေရှမ်းပြည်နယ်မှာရည်အားလျက်စစ်အသေးစား9000ကျော်ရှိတာကိုဥပမာပေးပြီးမီဂါဝတ်30မကျော်တဲ့မီးစက်တိဆောက်တာဟာစီးပွားရေးတွက်ချီကြိုက်တယ်လို့ဆိုပါတယ
်ထိုင်းနိုင်ငံမှာလျက်စစ်တအား20ရာခိုင်နှုန်းကိုမီဂါဝတ်50မကျော်တဲ့စက်ရုံလေးတွေကထုတ်လုပ်နေတာကိုသင်ခန်းစာယူသင့်တယ်လို့ဆိုပါတယ်လျက်စစ်စွမ်းအားထုတ်လုပ်မှုနဲ့ပြန်ပြူးမှုကိုပြည်ထောင်စုအစိုးရကဗဟိုချုပ်ကန်မှုသုံးပြီးကြိုးကင်နေတာဟာတိုးတက်ဖွံ့ဖြိုးမှုကိုအဟံတားဖြစ်စေတယ်လို့အာရှဖောင်ဒေးရှင်းအစည်းအဝေးခန်းစာမှာဖော်ပြပါတယ်။လက်ရှိအစိုးရက2015မှာစွမ်းအင်ပေါ်လစီအသစ်ချတဲ့အခါအသွင်မတူတဲ့စီမံကိန်း3ခုပေါ်လာပါတယ်။အာရှဖွံ့ဖြိုးရေးဘဏ်ရဲ့စီမံကိန်း၊ကမ္ဘာဘဏ်ရဲ့စီမံကိန်းနဲ့ဂျပန်ဂျိုက်ကာရဲ့စီမံကိန်းတွေဖြစ်ပါတယ်။2030မှာအိမ်တောင်စုတိုင်းလျက်စစ်ဓာတ်အားသုံးနိုင်ရမယ်ဆိုတဲ့ရည်ရွယ်ချက်ကလွဲပြီးအစိုးရမှစီမံကိန်းမရှိပါဘူး ဒါကြောင့်တိုင်းနယ်ပြည်နယ်အစိုးရတွေကိုလုပ်ပိုင်ခွင့်ပိုးပေးဖို့အာရှဖောင်ဒေးရှင်းကကြံပြုထားပါတယ
်ဘ ਹੁ အစိုးရအတီးပြုခြင်းနဲ့အကောင့်တွေဖော်တဲ့စွမ်းအင်စီမံကိန်းကြီးတွေဟာတာဝန်ခံမှုဝင်လင်းမြင်သာမှုတဘာဝပတ်ဝန်းကျင်နဲ့လူအခွင့်အရေးလေးစားမှုစတာတွေကင်းမဲ့တဲ့အစီအလာရှိတာကြောင့်ဒေသခံပြည်သူတွေကလက်မခံလိုကြပါဘူးတိုင်းနယ်ပြည်နယ်အသီးသီးရဲ့လိုအပ်ချက်နဲ့အညီအကောင့်တွေဖော်နိုင်မဲ့အသေးစားဓာအစီမံကိန်းတွေကိုဘ ਹੁ အစိုးရဌာနတွေလုံးမပေးနိုင်ဘူးလို့ဒေသခံတွေကမြင်ကြပါတယ်ပုဂ္ဂလိကကန္တာကတင်ပြတဲ့စွမ်းအင်စီမံကိန်းကိုအကဲပြတ်နိုင်တဲ့အရေးချင်းရှိတဲ့ဝန်တန်းနဲ့ဝန်ကြီးတွေရှိဖို့ကလည်းအရေးကြီးပါတယ်မြန်မာဘက်ကလှုပ်ကြံကန့်ကျင်စိတ်ရှိကြပေမဲ့စွမ်းအင်ထုတ်လုပ်ဖြန့်ဖြူးရေးအတတ်ပညာကိုနားမလည်တဲ့အတွက်နှောင့်နှေးကြံ့ကြာနေရပါတယ်နေအောင်ကြီးစိုးလာတာလှုပ်ကြံတဲ့နိုင်ငံခြားကုမ္ပဏီတခုဟာသက်ဆိုင်ရာအစိုးရဝန်ထမ်းတွေနဲ့တွေ့ဖို့အတော်ဆောင်ရပါတယ်လုပ်ငန်းဖြစ်နိုင်မဖြစ်နိုင်ကိုယ်စီရင်နဲ့ကိုယ်လေ့လာဖို့အတွက်အတီးပြည့်ချက်ယူရတာလနဲ့ချီပြီးကြတယ်လို့ဆိုပါတယ်ဒါကြောင့်အသေးစားဓာအားပေးလုပ်ငန်းဆိုင်ရာအတတ်ပညာကိုနားလည်အောင်တိုင်းနယ်ပြည်နယ်ဝန်ထမ်းနဲ့ဝန်ကြီးတွေကိုသင်တန်းပေးဖို့အချိန်ရောက်နေပြီလို့အာရှဖောင်ဒေးရှင်းအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
ကောင်းကင်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာအရေးသုံးသက်ချက်ကိုကြာသာပတိနေ့ညတိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုတနင်္ဂနွေနေ့မနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နှာစင်နိုင်ကြပါရရှင်အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian 3အင်္ဂလိပ်သင်ခန်းစာကိုလည်းနှာစင်လေ့လာကြရအောင်ပါရှင်
ဒီဒရင်ပါအင်္ဂလိပ်အမေရိကန်ဆိုင်ကန်တာမှာမြန်မာဒရင်လောကမှာတုံ့နှုံးနေတဲ့ idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဆုံးတင်ပြပေးမယ် idiom အသုံးကတော့
pull no punches
ဖြစ်ပါတယ်စာလုံးပေါင်းက pull pull ကတာမန်အဖြစ်ဆွဲတယ်လို့အဓိပ္ပာယ်ရပေမဲ့ဒီနေရာမှာလက်သီးထိုးတာနဲ့ဆိုင်တဲ့အတွက်ကြောင့်အဓိပ္ပာယ်ကထိုးတာဖြစ်ပါတယ် no no ကမဟုတ်သဘောပြတာPUNCHES punches ကလက်သီးထိုးရမှာညာပြီးထိုးတဲ့လက်သီးလုံးတွေဖြစ်ပြီးစကစုခွန်ရဲ့တရက်ဒီရယ်ကတော့ညာပြီးထိုးတဲ့လက်သီးလုံးတွေမရှိတာဖြစ်ပါတယ်ထိုးလိုက်တဲ့လက်သီးတိုင်းကတစ်ဖက်သားကိုညာပြီးထိုးတာမဟုတ်တဲ့အတွက်တနည်းတော့ထိုးလိုက်တဲ့လက်သီးတိုင်းကတစ်ဖက်သားကိုအထိနာစေတဲ့သဘောဖြစ်ပါတယ်ဒီတုံးကလက်ဝေးဘွဲကနေဆင်းသက်လာတာဖြစ်ပြီး pull a punch ဆိုရင်လက်ဝေးသမားကတဖက်လူကိုညှာပြီးတက်တက်တာတာရှော့ရှော့ပေါ့ပေါ့ထိုးတာကိုဆိုလိုပါတယ်။ idiom ဆိုတဲ့သဘိုက်ဒီဘယ်ကတော့တဖက်လူကိုမညှာမတာအထိနာအောင်ပြောဆိုဝေဖန်တာပြက်ပြက်တာတာပြောင်းကြကြအာမနာပဲပြောဆိုတာမျိုးဖြစ်ပါတယ်။ဒီ idiom အသုံးကိုသမ္မတဒေါ်နယ်ထရမ့်နဲ့2020အရွေးကောက်ပွဲမှာဝင်ရှင်ပြန်နိုင်ဖို့ဒီမိုကရက်ဘက်ကသမ္မတကိုယ်စားလှမ်းဖြစ်လာရေးအတွက်ရွေးချယ်ခံရဖို့ကြိုးပမ်းနေကြသူတွေကြားစကားစစ်ထိုးပွဲတွေကျင်းပနေရာမှာပုတ်ထုနီညကဒီထရိုက်မှာကျင်းပခဲ့တဲ့စကားစစ်ထိုးပွဲမှာဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်အပါအဝင်တခြားဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှမ်းဖြစ်လာရေးအတွက်ရွေးချယ်ခံရဖို့ကြိုးပမ်းနေကြသူတွေစုစုပေါင်း10ဦးလို့ရဲ့စကားစစ်ထိုးပွဲမှာကိုပါတီချင်းဖြစ်ပေမဲ့မညာမတာဝိုင်းပြီးအထင်အအောင်ပြောဆိုဝေဖန်ခဲ့ကြတဲ့အတွက်ကြောင့် The Washington Post သတင်းစာကြီးကThe Democrats pull no punches ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာလေးလာကြည့်ကြရအောင်ပါ
။ The ethnic leaders pulled no punches during the latest peace negotiations.
တိုင်းသားကောင်းဆောင်တွေကနောက်ဆုံးကျင်းပခဲ့တဲ့ညီချင်းရေးဆွေးနွေးပွဲမှာပြတ်တသားသားပြောင်းကြကြအမနာပဲပြောဆိုခဲ့ကြတယ်လို့ဒီပေရပါတယ်။
The ethnic leaders pulled no punches during the latest peace negotiations.
Kusele timbya bime idiom atung aro
bear the brunt.
Phit par de salung paw ga b e a r bear ga khan ya da t h e the b r u n t the brunt ga aso song dan phit pi zasu khu ye dai yai de be ga aso song dan khan ya da phit par de idiom ဆိုတဲ့ way ဒီ way ကလည်းတိမ်မကွာလာပါဘူးတခုခုနဲ့ပတ်သက်လို့ကျမတို့မြန်မာအခေါ်ခါစီခံရတာမျိုးဖြစ်ပါတယ်ဘန်းစကားရဆိုရင်တော့အစောခံရဆုံးအတီးခံရဆုံးနဲ့ဆင်တူတယ်လို့ဆိုရမှာပါစောစောကတင်ပြခဲ့တဲ့ဒီမိုကရက်ပါတီကသမ္မတကိုယ်စားလှမ်းဖြစ်လာဖို့ကြိုးပမ်းနေကြသူတွေကြာ
စကားစစ်ထိုးပွဲတွေနဲ့ပတ်သက်ပြီးတော့ပဲဗုဒ္ဓနိညာကကျင်းပခဲ့တဲ့စကားစစ်ထိုးပွဲမှာစုစုပေါင်း10ဦးပါဝင်ခဲ့ရမှာပါတီရဲ့သမ္မတကုစတောင်းဖြစ်လာဖို့အလားအလာအကောင်ဆုံးတည်ပြင်းနေတဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုကြံသူနဲ့ဝင်ရှင်ပြိုင်ကြတဲ့ဒီမိုကရက်တီကအဓိကဝိုင်းပြီးမညာမတာပြောဆိုဝေဖန်ခဲ့ကြတဲ့အတွက်ကြောင့်ဘိုင်ဒန်ဟာသူ့ရှင်ပြိုင်ဘက်တွေရဲ့ဝိုင်းတိုက်ခိုက်တဲ့အဆိုးဆုံးတံကိုခံခဲ့ရတဲ့ဆိုပြီးဝါရှင်တန်ပို့သတင်းစာကြီးကပဲ Biden bears brunt of rivals attacks ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥပမာလေ့လာကြည့်ကြရအောင်ပ
ါ Young people bear the brunt of unemployment in our city
ကျွန်တော်တို့မြို့မှာလူငယ်တွေကအလုပ်လက်မဲ့ဖြစ်ရတဲ့အခြေအနေရဲ့ဒဏ်ကိုအဆိုးဆုံးခံကြရတာဖြစ်တယ်လို့ဒီပေရပါတယ်
Young people bear the brunt of unemployment in our city.
ခုနောက်ဆုံးတပြပြမယ် idiom အသုံးကတော
့ saber rattling
ဖြစ်ပါတယ်စာလုံးပေါင်းက S A B E R saber ကဒါရှိ R A T T L I N G rattling ကအတံမြောင်လှုပ်တာလှုပ်တာရမ်းတာဖြစ်ပြီးသူခုရဲ့ဓာတ်ရိုက်ဒီပေကဒါရှိနဲ့အတံမြောင်လှုပ်တာဒါမှမဟုတ်ဒါရှိနဲ့တရားရန်လှုပ်တာဖြစ်ပါတယ်။ဒီသုံးဆင်းသက်လာတာကတော့20ရာစုစစောပိုင်းကအင်္ဂလိပ်စစ်ဗိုလ်တွေဘေးမှာချိတ်ထားလေရှိတဲ့ saber ဆိုတဲ့ဒါရှိကိုထုတ်ပြီးသူတို့ကခုံမဲ၊ထစ်မဲ၊တတ်မဲ၊ဖြတ်မဲချိတ်ချောက်တဲ့အပြုအမျိုးကနေဆင်းသက်လာတယ်လို့ဆိုပါတယ်။ကျမတို့မြန်မာမှာတော့ဒါရှိတရားရန်နဲ့ရက်ွက်တဲ့လူမိုက်လို့ဗိုလ်ကြတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ။ခုခေတ်မှာတော့ဒါရှိအစာသနခါကြထိုးလိုက်ရန်လိုက်ချိတ်ချောက်ပူကြတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ idioms ဆိုရဲ toy ဒီပေကတော့နိုင်ငံအတိုင်းတာနဲ့ဆိုရင်တနေ့စီအင်အားသုံးချိတ်ချောက်တာမျိုးမကြခဏလုတ်ပြတာကိုဆိုလိုတာဖြစ်ပါတယ်တမန်လူအနေနဲ့ကတော့ကိုမှရှိတဲ့အာနာကိုသုံးပြီးပါဇက်ကားဖြစ်ဖြစ်အမူအရာဖြစ်ဖြစ်အာနာပါဝါကိုမကြခဏထုတ်ပြတာမျိုးကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာအသုံးမှာဓာချင်းချင်းလို့လုတ်တာမျိုးလို့ဆိုနိုင်ပါတယ်ဒီတော့ကိုမကြသည့်မိကမြောက်ကိုရီးယားကနေဒုံးလက်နဲ့တွေတစ်ခုပြီးတစ်ခုပြစ်လွတ်ပြီးဓာချင်းချင်းလိုချင်းချောက်ခဲ့တဲ့အတွက်ကြောင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျင်အွန်းတို့နှစ်ဦးမကြသည့်မိကမြောက်နဲ့တောင်ကိုရီးယားကြားစစ်မဲ့ဇုံမှာတွေ့ဆုံခဲ့လို့စိတ်ဓာတ်တက်ကြွမှုတွေဖြစ်တာကိုဒီမြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကမှေးမှိန်စေခဲ့တယ်ဆိုပြီးဝါရှင်တန်ပို့သတင်းစာကြီးက North Korean saber rattling Dims euphoria of Trump's DMZ meeting. ဆိုရဲကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ဥပမာလေ့လာကြည့်ကြရအောင်ပ
ါ World leaders were concerned because there had been a great deal of saber rattling between the two countries.
ကမ္ဘာကောင်းဆောင်တွေနဲ့နှစ်နိုင်ငံကြားအင်အားသုံးချင်းချောက်မှုတွေအတော်လေးရှိခဲ့လို့စိုးရိမ်နေကြတယ်လို့ဒီပေရပါတယ်
World leaders were concerned because there had been a great deal of saber rattling between the two countries. Pull no punches, bear the brunt, saber rattling.
ဖြစ်ပါတယ်နောက်တွင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
တော်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုအခုလိုစနေနေ့ညမနက်တိုင်းမှာနားဆင်လေ့လာနိုင်ကြပါရဲ့ရှင်။ VOA ကနေထုတ်လွှင့်သမျှ Indian သုံးအင်္ဂလိပ်စာသားတွေကိုကျမတို့ရဲ့ website လိပ်စာ burmese.voanews.com မှာနားဆင်နိုင်ပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကတနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလမီတာ190ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းမှာတော့စနေနေ့ညကဆွေးနွေးထားကြတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။ကိုအောင်လွင်ဦးကအစီအစဉ်ထုတ်လွှင့်ပေးခဲ့တာပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တဲ့လေးလိုင်းစီစဉ်မှာတော့သဘောထားအမြင်တွေကွဲလွဲကြတဲ့နေရာမှာဆွံ့မရအောင်ဘယ်လိုထိမ့်မလဲဆိုတာကိုဆွေးနွေးသွားမှာပါမြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကအစပုဂံဒေသကိုကမ္ဘာ့ယဉ်ကျေးမှုအမွေနဲ့စည်းဝင်ဖြစ်တဲ့ကုလသမဂ္ဂလက်အောက်ခံ UNESCO ကအသိအမှတ်ပြုလိုက်တဲ့ကိစ္စအဆုံးကံကွက်တဲ့အတန်တွေထောက်ခံတဲ့အတန်တွေလည်းကြည်ကြည်လောင်လောင်ကြားခဲ့ကြရပါတယ်ဟိုတကယ်တော့မြန်မာနိုင်ငံမှာပြန်လည်သိမ့်မြက်ရေးအမုန်းစကားတွေမပြန်ပွားရေးလူမှုအတိုင်းအဝန်းကြမှာတဟဆာတာဖြစ်ရေးလို့ဆိုလို့ရှာတဲ့ကြားရပဲဒီနိုင်ငံရေးလူမှုရေးဘာသာရေးယုံကြည်မှုတွေမတူကွဲပြားတဲ့အပေါ်မှာပြင်းပြထန်ထန်သဘောထားကွဲတာတွေဘာကြောင့်ဖြစ်နေရသလဲဒီထက်ပိုပြီးကြီးထွားမလာအောင်ဘလို့ရှောင်ရှားနိုင်မလဲဆိုတော့ကျွန်တော်တို့အဓိကဆွေးနွေးသွားမှာဖြစ်ပါတယ်ပြည်နယ်ဆွေးနွေးဖို့ကျွန်တော်တို့ဖိတ်ခေါ်ထားတဲ့သူနှုတ်ဦးရှိပါတယ်တူဦးကတော့ကျွန်တော်တို့မြန်မာနိုင်ငံဒီစိုင်းနာကြီးလူမှုသာဇာတာပေါ်ဆောင်ရေးစင်တာကကိုသက်ဆိုရင်းဖြစ်ပါတယ်နောက်တူဦးကတော့သတင်းစာဆရာဦးတရားသွေးပါဆိုတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့သူတွေရဲ့သုံးသက်ချက်ကိုအချင်းယုံကျွန်တော်ကြားချင်ပါတယ်ခင်ဗျအရင်ဆုံးတော့ဒီလောလောလတ်ကိစ္စတစ်ခုကတော့ဒီပုဂံဒေသကိုဒီ UNESCO ကကမ္ဘာ့ယဉ်ကျေးမှုအမွေအနှစ်စင်းတွင်းလိုက်တဲ့ကိစ္စပေါ်မှာဒီတီတခုဆရာတော်ကဝေဖန်လိုက်တဲ့ကိစ္စပါဒီနေရာမှာဟိုသူဆွေးနွေးတဲ့ကိစ္စကိုတော့မှန်သည်မှားသည်ကျွန်တော်တို့ဆွေးနွေးဖို့တော့မဟုတ်ပါဘူးဒါပေမဲ့ဒီကဆွေးနွေးကြတာတော့ဒီနေရာမှာထောက်ခံတဲ့သူတွေကန့်ကွက်တဲ့သူတွေညမှာတချို့ကဟိုတစ်ဖက်နဲ့တစ်ဖက်ပေါ့လေတော်တော်ပြင်းပြထန်ထန်ပြောကြဆွေးရတာတွေရှိနေပါတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ကိုသက်ဆိုရင်အရင်ဆွေးနွေးပြပါခင်ဗျာအထူးသဖြင့်ဒီလူမှုကွန်ရက်တွေမှာပေါ့လေတစ်ဖက်နဲ့တစ်ဖက်လုံလုံကဲကဲပြောကြဆွေးရတာတွေကဒီကဘာကြောင့်ဖြစ်ကြတာလဲ
ဟုတ်ကဲ့ခင်ဗျာလူမှုကွန်ရက်ဒီစာရေးပြန်လာတဲ့ဒီ2012နောက်ပိုင်းပေါ့နော် Facebook တွေပေါ့ဒီပြန်ဖြစ်လာပြီးနောက်ပိုင်းမှာလေကျွန်တော်အမောစကားတွေညားလာတယ်ပြီးခဲ့တာကျတော့ဘက်ကတဲ့ဟာမျိုးပေါ့ဆိုတော့ fit back က energy back ကအဲ့လိုဟာပုံစံမျိုးတွေနဲ့စားရခြင်းမှာဖြစ်လာတဲ့ဟာမျိုးရှိတယ်။နောက်ပိုင်းကျတော့ကျွန်တော်ဒီသားလေးတွေဟာမျိုးပါလာတိုင်းတားရေးပြီးပါလာတယ်ဆိုတော့ဘက်ကအများကြီးကွဲသွားပြီးတော့ဒီ online ပုံမှန်လေးတွေကျွန်တော်တို့အစုအဖွဲ့ပေါင်းစုံမျိုးတွေဖြစ်သွားပြီးတော့တစ်ဖက်နဲ့တစ်ဖက်နဲ့အဲ့လိုမျိုးကြံဆောင်ကြပြောကြဆိုကြတာလည်းများများလာတယ်ကျွန်တော်သိရတယ်။အဲ့တော့ဒီဖြစ်နေတဲ့ဟာကတော့ဒီအခုမှစဖြစ်လာပုံစံကိုကျွန်တော်ကဒီဖြစ်ပေါင်း5နှစ်လောက်ပေါ့နော်ဒီဟာအတွင်းမှာဖြစ်လာသေးတဲ့ဟာတွေကအခုတော့ပဲပို့ပြီးတော့ခြေခြေလေးနဲ့ပူးချွှားလာတဲ့ဟာပုံစံမျိုးတွေရတယ်အဲ့ဒီကကျက်တာကတော့ဒီမိုကရေစီရည်ကြည်မှုမရှိတဲ့ဟာပေါ့နော်ဒီမိုကရေစီကလည်းမရှိတဲ့ဟာမျိုးဒီခါကျတော့ဒီအွန်လိုင်းဆိုတဲ့ဟာမျိုးကကျွန်တော်အကောက်ပေါင်းဆုံးပြင်လို့ရတယ်တကယ်တမ်းအဲ့တော့ကျွန်တော်လူခွေပြီးကိုမတင်မြက်နေအောင်ပြဿနာတက်နေအောင်လို့ခုအတွက်ဖန်ပြီးနေကြတဲ့လူတွေရှိတယ်အဲ့တော့ဒီအဲ့လူတွေကနေပြီးတော့ဒီမီဒီယာတစ်ခုခြာခွေသွားတယ်လို့ပြောရမှာပေါ့နော်ဒီအွန်လိုင်းမှာအကောင့်တုတွေအများကြီးရှိတယ်ကျွန်တော်ဒီဝန်ဆဲနေကြပြဿနာရှာနေကြတဲ့လူကြီးတိုင်းရှိရအကောင့်အတုတွေများတယ်အဖြစ်တွေလည်းရှိပါတယ်အတုတွေလည်းများတယ်ပေါ့နော်အဲ့တော့ဒီအကောင့်တုတွေကနေပြဿနာဖြစ်အောင်လာကြည့်တော့ပွားတယ်ဒီပြောလို့ရှိရင်အစရဖွဲ့ဆိုပြီးကြိုးစားထွက်လာအောင်လုပ်တယ
်။
ဒီအခါကျတော့ကျွန်တော်လူ့ဖွဲ့ပြီးမှလည်းဒီဒီမိုကရေစီပြည်သူမှုဒီမိုကရေစီပြည်သူမှုမရှိနေတဲ့အခါကျတော့ဒီပြဿနာတစ်ခုခုကိုကျွန်တော်တို့အချက်လက်နဲ့ထောက်ပြဝေဖန်ရတဲ့အစားစိတ်နေရတယ်ဆိုကျွန်တော်တို့အချက်ပုံပဲ။ဒါဖြစ်လို့လဲဆိုကျွန်တော်တို့ရကလည်းဒီဖြစ်ပေါင်းများစွာဒီရှေ့ဥစုကြီးအောက်မှာကျွန်တော်ဖိနေချင်ရတယ်မတင်ရက်ချက်တွေရှိတယ်။အဲတော့ဒီဟာကိုကျွန်တော်တို့အိုင်ဒန်တီတီတစ်ခုဖျောက်ပြီးတော့ဆဲလို့ရတဲ့အခါရှိအောင်တော့အကောင့်အထုတွေနဲ့ကျွန်တော်လုပ်ပြီးတော့ဖျောက်ပြီးတော့ဒီဆဲနေရကိုမကြည့်တဲ့နေရာကိုပြောရတဲ့ဟာရှိတဲ့အခါကျတော့ဒီ online မှာတော့ပဲကြတော့အဲ့လိုမျိုးဆေးကြဆိုကြပြောကြတဲ့ဟာမျိုးတွေကရှင်ပြင်းမှုတစ်ခုပုံမျိုးတွေဖြစ်လာပြီးတော့တက်တည်ကျဲပုံရတဲ့ပုံစံမျိုးတစ်ခုရှိတယ်ပေါ့နော
်ဟုတ်ကဲ့ကိုတရားသွေးသဘောထားခင်ဗျအခုကျွန်တော်တစ်ဖက်နဲ့တစ်ဖက်တည်းလို့လုံလုံကဲကဲတွေပေါ့လေပြောကြဆိုကြဖြစ်နေတဲ့ကိစ္စတွေအဓိကဘာတွေမှာအခြေခံနေတယ်လို့သုံးသပ်လို့ရတယ်ခင်ဗျဟ
ိုဆရာလည်းပြောသွားပြီပေါ့နော်ဟိုကျွန်တော်တို့များဒီပြောရတယ်ပြည်စုံပါအဲ့မှာကျွန်တော်လည်းဆက်ထပ်ပြီးတော့ဖြည့်ဆည်းပြီးပြောကြတဲ့ဆက်ကပါလဲဆိုတော့ကျွန်တော်တို့လူမျိုးမှာကပြဿနာကဆိုတာပြောရဲဟိုဆရာပြောသွားတယ်ကျွန်တော်တို့ဒီအခြေခံဒီနိုင်ငံရေးအားပြိုင်မှုတွေရှိတယ်တော့ကဘူးလူတမပြည့်စုံမှုတွေရောတော့ကကျွန်တော်တို့ဒီလူမျိုးထိန်းချုပ်မှုတွေရောပညာရေးပေါ့နော်ပညာရေးအားနည်းတဲ့ဟာဒီအားနည်းတဲ့အခြေခံအားနည်းတဲ့အချက်ကြောင့်လို့ကျွန်တော်တို့ဆင်ခြင်သုံးသပ်နိုင်စွာအားနည်းမှုတွေပေါ့ဒါဒီကိုအခြေခံပြီးတော့တခါနိုင်ငံရေးအားပြိုင်မှုတွေပါအသုံးချတယ်ဟုတ်လားဟိုကျွန်တော်တို့ဒီကျွန်တော်တို့အများစုက online သုံးတဲ့သူတွေကအရင်တိုင်းဒီမှာများလာတယ်များအများစုကအလားဘူးဒီတော့မကျွယ်ဘူးပြပညာရေးအားဖြင့်လည်းနေနေစဉ္ကျင်သုံးနာနိုင်စွာလည်းအားနေတယ်ဒါကိုတိတိနဲ့ပြတ်မှတ်ထားပြီးတော့ဒါကျွန်တော်ဝါရပြန်ပြီးခွဲရတော့ကျွန်တော်အကောင့်တွေနဲ့ရှိလောက်တာလည်းရှိတယ်ဒ ဟုတ်လားအဲ့တော့ကျွန်တော်တို့ကဒီလို issue တွေရှာပြီးတော့ပြဿနာတက်နိုင်တဲ့ issue တွေပေါ့နော်ခါနဲ့တစ်ဖက်အားသာချက်ရဖို့တော့ကိုယ်လည်း issue တွေနှစ်ဖက်လုံးကရှာပြီးပြင်လာတယ်အဲ့ဒါဝိုင်းပြီးတော့ဟိုဝိုင်းဝုန်းကြတော့ပေါ့ဗျာကျွန်တော်တို့အကျဉ်းစကားနဲ့ပြောမယ်ဆိုတော့ဟာဒါရီကဘာဖြစ်လို့ဖြစ်နေသလဲလို့ပြောရင်အချိန်အားဖြင့်တော့ထောက်ပြကြရတယ်အများကြီးတဲ့မှာကျွန်တော်ရေးပါတယ်အချက်တစ်ချက်ကိုထောက်ပြကြတယ်အဲ့ဒါဘာဖြစ်လို့ကျွန်တော်တို့တိုင်းပြည်မှာတိုင်းပြည်ပြည်သားအများစုကအရန်ကိုညံလို့ပြီးတော့အရန်ကို competitive power ပေါ့တော့ကျွန်တော်တို့အရန်အပြိုင်ဆိုင်ကြီးတယ်ဆိုတော့ဟိုမအီးပန်ကြီးတခါတည်းကျတော့မစင်းစားတော့ဘူးကျွန်တော်တို့ဒီတက်လာတစ်ခုမှာဟလာဒီလိုမျိုး issue တစ်ခုအနေနဲ့တင်လာတဲ့ခါကြရင်ကိုယ့်ဘက်ကဟလာဒါကတစ်ဖက်ကနေပြောနေတာငါတို့ဘက်ကခုခံရမယ်ဒါမှမဟုတ်ငါတို့ဘက်ကနေပြောတာအားတာမယ်ဆက်ပြီးငါတို့ဖိပြောရမယ်ဆိုတော့ game ပေါ့နော်ကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ဟလာအားပြိုင်တဲ့ game ပေါ့ဟိုကျွန်တော်တို့ဘက်နှစ်ဖက်မှာအများကြီး game ရဲ့ဆိုရင်ဆောင်သွားတယ်ဆိုတော့ပြောရင်မှန်ဤမှားဤတွေဟလာဟိုအကျိုးရှိမကျိုးမရှိတွေလုပ်ကြည့်ရှိမရှိတွေမစင်းစားတော့ဘဲနဲ့ဒါဟာဒီပြိုင်ပွဲတစ်ခုဖြစ်တယ်ဒီပြိုင်ပွဲမှာဒီပွဲမှာတော့ငါတို့နိုင်မဖြစ်မယ်ဆိုတော့ဘက်ကွဲသွားပြီးတဲ့ခါကျတော့ကိုယ်တက်ဆိုင်တက်ဆိုင်ဘက်မှာရက်ပြီးပြိုင်ကြတယ်မဲကြသေးကြတယ်သဘောတရားကျွန်တော်တို့ဒီမှာအရင်ခိုက်ခိုက်မှမရှိတယ်လူ online ပေါ်မှာလည်းမဟုတ်ဘူးကျွန်တော်တို့လူပတ်ကြီးတွေမှာလည်းပြန်ပြီး hate လို့ရှိလို့ရှိရင်ခွေးချင်းကြရတာမှာကိုယ်ခွေးနိုင်ကြတယ်ဟာဒီလိုမျိုးသဘောထားမျိုးကျွန်တော်တို့လူပတ်ကြီးမှာအယံကိုခိုင်ခိုင်မာမာဆွဲနေအဲ့ဒါပြဿနာပဲအစိုးရပြောရင်မှန်ဤမှားဤအမှန်တရားကိုရှာဖွေဖို့အတွက်ကိုအဲ့ဒါငါနိုင်မလားသူနိုင်မလားဆိုတဲ့အမြဲတမ်းအမြင်နဲ့ကြည့်ပြီးချင်းကြတဲ့ပြဿနာတွေမှာဒီပြဿနာကိုကျွန်တော်တို့ထင်တယ်အငင်းပွားမှုတွေပြဿနာတွေဖြစ်ရှင်းတဲ့အခါမှာကျွန်တော်တို့အပြေမှန်ကိုရှာပြီးတော့ကျွန်တော်တို့အငင်းပွားမှုကိုမဖြစ်ချင်းနိုင်ရဲ့အဓိကပြဿနာအဲ့ဒါပဲဟိုကိုယ့်ဘက်ကနေပြီးတော့ဟိုရှော့ပေးလိုက်ရရင်ရှုံးတယ်လို့တွေးတယ်ပေါ့နော်အဲ့တော့အမှန်တရားအတွက်ကိုကိုယ့်ဘက်ကလည်းရှော့ပြရာရှိရင်ရှော့ရမယ်တစ်ခါကိုအတိမတ်ပြုစရာရှိရင်ပြုရမယ်ဆိုတော့အခြေခံဘယ်မှာဟိုကောင်းမွန်တဲ့ရည်ရည်ချက်လို့ကျွန်တော်တို့ဆိုတာမရှိဘူးနိုင်မှုတစ်ခုတည်းပဲကြည့်တဲ့အတွက်တော့မဟုတ်လို့တစ်ခုကိုယ့်ဘက်ကရှော့ရရင်ကိုယ့်ဘက်ကရှုံးတယ်လို့တွေးတယ်အရှုံးကိုဟိုလက်မခံနိုင်တဲ့အတွက်တော့မဟုတ်လို့ကျွန်တော်ရတဲ့နည်းကိုဆွဲကင်ပြီးတော့ရင်းခုန်ကြတယ်ဒါကကျွန်တော်တို့လူ့ပြည်ကြီးမှာအမြင့်တွယ်နေတဲ့အခြေခံခံယူချက်ပဲဒါတော့အဲ့လိုမျိုးရှိနေတဲ့ကာလပတ်လုံးကျွန်တော်တို့ဒီပြဿနာတွေကရှင်းလို့မရဘူးကျွန်တော်ဆိုပြောဆိုပြောတဲ့ဒီမိုကရက်တစ်ပရိုက်တစ်ဆိုတာကတော့ပါကျွန်တော်တို့ဟိုကျွန်တော်တို့ဒီတိုင်းကြီးမှာကျွန်တော်တို့ရှင်းတာဟိုကောင်းမလာမှာမဟုတ်ဘူးပေါ့နော်ကြီးထွားလာမှာမဟုတ်ဘူးဟုတ်ကဲ့ပါ
ဟုတ်ကဲ့အခုဒီတိတိကုဆရာတော်မင်းငယ်တဲ့ကိစ္စနဲ့ပတ်သက်လို့ရှိရင်လည်းတချို့ကဒီအချက်လက်နဲ့တကွာဟိုထောက်ပြတာတချို့ရှိပါတယ်ဒါပေမဲ့လည်းဟိုဆရာတော်ကိုထောက်ခံတဲ့သူတွေဘက်ကဆိုရင်လည်းဒါဟိုဟိုဒီလိုအချက်လက်နဲ့ထောက်တယ်ဆိုရင်လည်းပြင်းပြင်းထန်ထန်ပြန်တုံ့ပြန်တာမျိုးတွေလည်းတွေ့ရပါတယ်ဆိုတော့ဒီလိုသဘောထားကွဲပြားကြတဲ့နေရာတွေမှာဟိုအယူအဆတွေယုံကြည်မှုတွေလည်းဟိုပုံကူရေးခံစားချက်ဒါမှမဟုတ်ပုံကူရေးကိုးကွယ်မှုတွေဟိုကြီးတာတွေရောဟိုသုံးတရားပြဿနာဖြစ်နေလားကိုသိရသေး
ဟုတ်ကဲ့ကျွန်တော်ပြောပြမယ်ကျွန်တော်အချိန်မှာတိုက်ပြီးတာဖြစ်နေတာပြဿနာတစ်ခုဖြစ်ပြီးဆိုလို့ရှိလို့ရှိလို့ဆိုရင်ဘသူပြောတာလဲဟုတ်လားဘာပြောတာလဲဆိုတော့အကြောင်းအရာကိုခဏဖယ်ထားပြီးဘသူကပြောတာလဲအဲ့ဒီကဘသူလဲဘာကြောင့်ပြောတာလဲဘာပြောတာလဲအဲ့ဒီလူပြောတာဟာကိုယ့်ရဲ့ positive interest ပေါ့နော်ကိုယ့်ရဲ့နိုင်ငံရေးကျွန်တော်တို့ဒီအကျိုးစီးပွားအတွက်ကိုအထောက်အကူပြုတာသူမစန့်ကျင်နေလားဟုတ်လားကိုယ့်ရဲ့နိုင်ငံရေးကျွန်တော်တို့အကျိုးစီးပွားကိုလာပြီးတော့ချိုးနေနေလားဖိပါနေလားဒီလိုပဲကြည့်တယ်အကြောင်းအရာကိုကြည့်ပြီးတော့အကြောင်းအရာပေါ်မှာယူရိုတန်တန်းကျွန်တော်တို့အကဲဖြတ်တာတုံးတက်တာအဲ့ပေါ်မှာရက်ပြီးဆွေးနေတာဖက်ဘသူကပြောတာလဲအဲ့လိုပြောလိုက်တဲ့ဆိုတော့ငါတို့ရဲ့ political interest ငါတို့ရဲ့နိုင်ငံရေးအစည်းအဝေးကိုဘယ်လိုဖြစ်သွားနိုင်မလဲဆိုတဲ့ဘက်ကနေပြီးအများအားအကဲဖြတ်တယ်အကဲဖြတ်ပြီးတဲ့အခါမှာပြင်ဆိုင်တယ်ဟုတ်လားဟိုကိုယ့်ဘက်ကနိုင်နိုင်မဲ့နီးလန်းတွေကိုရှင်းတုံးတယ်ဟိုကိုယ့်ဘက်ကနေပြီးနိုင်နိုင်တဲ့အကြောင်းကြားချက်တွေနဲ့ဖြည့်ချင်းချက်တွေကိုလိုက်ပြီးရှာဖွေတယ် online မှာဆိုလည်းထုံပြီးလကောင်းမယ်ဟုတ်လားတစ်ခင်းကိုပဲကျွန်တော်တို့ဒီ line board တွေမှာတက်လာတယ်ဟုတ်လားဟိုတုံ့ပြန်တဲ့စာတွေတက်လာတဲ့အခါမှာကျွန်တော်တို့ကိုယ့်ဘက်ကကိုယ့်အဲဒီကျွန်တော်တို့ကိုရက်ထားတဲ့ angle ပေါ့နော်ကိုရက်ထားတဲ့ down ကိုဟလာအကောက်ွယ်ဖြစ်မဲ့ဟလာအလျို့ချက်တဲ့မျိုးရှာတယ်ချေတယ်သူ့ဘုကူပြီးပြန်ပေါ်တာတဲ့ဒီရဲ့ဆက်ချင်းပုံပြန်မှုစူးစမ်းကြတယ်အားလုံးကတရားပဲသူဖြစ်လာတဲ့အကြောင်းအရာတွေပေါ်မှာစီစီတိတိတွေးခေါ်ပြီးပုံပြန်တဲ့လူအမြဲနေတယ်မရှိဘူးတော့မဟုတ်ရှိတယ်ဟုတ်ပေါ့အဲ့ဒီချက်စာရဲ့မဖြစ်တယ်ဆိုတော့ကျွန်တော်တို့ဟိုနှစ်ဖက်အပြိုင်မှုပုံစံကိုဆက်ချင်းပဲရောက်သွားပြီးတဲ့အခါမှာတော့ပြောရပေါ့နော်ကိုယ့်အတွက်အားကိုးအားသာဖြစ်တဲ့အတွက်ဒီတွက်ထုတ်ပြီးတော့ပုံကိုယ်ကြီးတိုက်ခိုက်တာပဲဖြစ်ဖြစ်ဟလာငယ်ကျိုးငယ်သားပေါ်တာပဲဖြစ်ဖြစ်အဲ့ဒါတွေတွက်ထုတ်ပြီးတော့ခြောက်တော့တာပဲဆိုတော့အဲ့ဒီမှာပဲတော့ပြောရဲဟိုပါးဤမှန်ဤဆိုတဲ့ချစ်ချစ်တိတိကျွန်တော်တို့အဖြေမှန်တစ်ခုချင်းကတ်တာတဲ့ကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ခြားတဲ့ဘက်ကိုရောက်သွားတယ်ဆိုတော့ပို့ဆိုးတာကနောက်ကြောင်းရဆိုရင်ဒီမှာပေါ်ပြီးတော့ဟလာပြောကြဆူကြတဲ့ခါကြတဲ့ခါကျကျွန်တော်တို့ဒီရဲ့ငဲပွားမှုကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ပြောဆိုမှုကပြည့်ပြတ်သွားတယ်အတိတ်ရှိပါရောက်ကုန်တယ်ဆိုတော့ခါကျတော့အစတွေထွက်ပြီးတော့ကျွန်တော်တို့ဒီအမုန်းပွားမှုတွေလည်းပို့ပြီးထွက်လာတယ်ဆိုတော့ပုဂ္ဂိုလ်ရေးရောကျွန်တော်တို့နိုင်ငံရေးရောကျွန်တော်တို့အများကြီးစီးပွားရေးရောအသာအလုံးကဒီထဲမှာပါဝင်လာတယ်ကျွန်တော်တို့ရတဲ့နည်းနဲ့တစ်ဖက်ကိုကျွန်တော်တို့ပြန်ချမယ်ဆိုတော့ဟိုကျွန်တော်တို့ဒီအနေအထားတစ်ခုရောက်သွားတာပေါ့နော်ဆိုတော့ဟိုတကယ်တော့ဖြစ်ပြီးဆိုဘက်ပဲအဓိကပဲအဲ့တော့ကိုယ့်ဘက်ကလည်းကိုရတဲ့နည်းနဲ့ပုဂ္ဂိုလ်ရေးပဲဖြစ်ဖြစ်စီးပွားရေးပဲဖြစ်ဖြစ်နိုင်ငံရေးဖြစ်ဖြစ်ရတဲ့အသာချက်ကိုတိုင်ပြီးစိုက်ကြမယ်ဆိုတော့စိတ်ဝင်သွားတယ်ကျွန်တော်တို့ကဒါကတော့ပြီးသွားတာပဲ။အခုလည်းအဲ့လိုပဲဖြစ်နေတာပဲ။
ဟုတ်။ဟုတ်ကဲ့။ဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲကိုဒီ Facebook ပေါ်နဲ့တရိုက်ဟိုဝင်ပြီးတော့မှတ်ချက်ပေးနေတာတချို့လည်းဒီမှာတွေ့နေရပါတယ်။အကောင့်တစ်ခုကတော့ AK Soo ဆိုတဲ့အကောင့်မှာသူကတော့ဒီမိုကရေစီရဲ့သဘောရရတဲ့ကန့်ကွက်သူလည်းရှိမယ်။ထ ထောက်ခံသူလည်းရှိမှာပါပဲတဲ့ဒါကသဘာဝပါတဲ့ဒီထဲမှာမှအစိုးရကအကောင့်ကိုရွေးနိုင်မှုကအရေးကြီးပါတယ်ဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ Albert Council ဝင်ဆိုပြီးရေးထားပါတယ်သူကတော့ကျွန်တော်တို့နိုင်ငံရေးမဲဆွယ်စည်းရုံးကြတာကဘာသာရေးလူမျိုးရေးကိုအခြေခံပြီးပြောကြတာကလည်းပုံမှန်လိုဖြစ်နေတယ်ဆိုပြီးတော့သူကရေးပါတယ်နောက်ကျွန်တော်တို့ကိုဒီကိုတိုင်းပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းအခုလေလိုင်းမော်ရောက်နေကြပါပြီဒီထက်ကတချို့ကိုလည်းပဲလှည့်ပေးလိုက်ချင်ပါတယ်ဆိုတော့အရင်ဆုံးတူကတော့ကျွန်တော်တို့ရန်ကုန်မြို့က slime ပွေကုံဖြစ်ပါတယ် slime ပွေကုံသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဆက်ပြေးလေးနေကြတာဟောကမတိနားမလေလေးပြေစရာကျွန်တော်ရှင်းပြပါတော့နော်အဲ့ဒါမတိနားမလေလေးပြည်ပြီးတော့ကိုတူးဆရာရဲ့ဟုတ်ဒီခုခု over အနာရီလို့ချိန်နေကြည့်ရခုကောင်းကြည့်ပြီးတော့မှသူစိတ်မှာပါတယ်မှာစစ်ခေါ်ရတာလည်းဒါရရတော့ခင်းစိတ်နေမှာလေဒီလူကြီးရောပြောရဲဥစ္စာဆိုတာလည်းပြောခွင့်ပြုတာလည်းပြောင်းပြောနေတယ်ဟုတ်တယ်ဘယ်လိုဒီလိုဘဝရဲ့ကျိုးနေတယ်နိုင်ငံနဲ့တူတူတူအတွက်အများအပြည့်အခြေပြုနေစဉ်နဲ့သူတို့ဆုတ်ခါမှာဖြစ်တယ်ဟုတ်တယ်အများတူတူနဲ့နိုင်ငံတော်တို့အခြေမပြုစုစေမဆုတ်ခါမှာဖြစ်ပါဘူးအဲ့တော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံမှာကျွန်တော်တို့စိတ်သက်ပြီးကဒီကပြောလို့ဒီကပြောလို့ဆိုတာမဟုတ်ပါဘူးကိုယ့်ဟာကိုယ်ချင်းချင်းပြီးတော့မှဖြစ်နိုင်ချင်မဖြစ်နိုင်ချင်ငါတို့ကြိုးပြီးကြလားမကြည့်ဘူးလားကျွန်တော်အဖေသွားပြီးတော့ကျွန်တော်လိုက်ရတာဖြစ်တယ်အဲ့တော့ online မှာ link ခွင့်ကြရတော့ဒါရောရောအဖေလေးဖြစ်မှလည်းမဟုတ်ပါဘူးအဲ့တော့ online ကိစ္စမှာရှိနေတဲ့ link ခွင့်ရတဲ့ဒါရောကျွန်တော်သိနေကြတာဒီတော့နောက်အနာဂတ်မှာကျွန်တော်တို့အဖေသွားပြတဲ့ခုကတော့မကောင်းတဲ့လူတွေကကိုယ်ချင်းဆက်တဲ့လူတွေကမတိရရတဲ့ခဏတည်းကပြောနေကြတယ်မှာနိုင်ငံကြီးကစားတော့တာကတော့အားလုံးကအချင်းချင်းတွေပြီးချဖို့လို့ရတယ်နော်
ဟုတ်ကဲ့ကိုစလိုက်ဖို့ကိုဆွနေရကျေးဇူးပါကျွန်တော်တို့နောက်တူးလည်းရှိနေပါသေးတယ်ဦးချင်းမြင့်ဖြစ်ပါတယ်ဦးချင်းမြင့်သဘောထားလည်းဆွနေလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ရေကောက်ပွဲကညီလာလေးလေးကျွန်တော်တို့ပြန်ဆိုင်မှုတွေကအားကောင်းမောင်းနှံဖြစ်လေးလေးဒါတဘာဝပါပဲခင်ဗျာဒါမဲ့မကောင်းတဲ့တဘာဝတစ်ခုကကျွန်တော်တို့ကအာဏာရှင်အစိုးရတွေလက်ထက်ကကျွန်တော်တိုင်းပြည်ကိုချမ်းသာတဲ့တရားစတာတွေပေါ်များတဲ့တိုင်းပြည်ကိုမွေးအောင်လုပ်သွားတယ်ဒါမဲ့သူ့မှာတော့ကျွန်တော်တို့မကုံစားမကုံကြောင်းအစည်းအဝေးဥစ္စာတွေပေါ်တယ်သူတို့ရဲ့နောက်လိုက်တပည့်တပန်းတွေကလည်းအထိုင်လျောက်ရှိသေးတယ်ခင်ဗျအခုကျတော့ကျွန်တော်တို့သူတို့ကအာဏာရာမရှိတာဩဇာရှိသေးတယ်ခင်ဗျသူတို့ရဲ့ငွေကြေးဥစ္စာတွေနားရတယ်နောက်လိုက်အချိန်ရနေနဲ့ကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကြီးနဲ့သူတို့ကာဗာယူပြီးနောက်ဆုတ်သွားတယ်ဒါမဲ့အဲ့2008ဖွဲ့စည်းပုံကြီးကသူတို့ကာဗာဖြစ်နေတာခင်ဗျအဲ့ဒီကျတော့ကျွန်တော်တို့အစိုးရအနေနဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအောက်ခြေကျွန်တော်တို့ယူရန်သားတွေကခြေချင်းချင်းနဲ့နားလည်အောင်လုပ်ပြီးတော့ကျွန်တော်တို့ဒီ2008ကိုပြန်မအရေးကြီးတဲ့ဟာကိုပြန်ကိုပြင်သင့်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုချင်းမြင့်သဘောထားဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်အမေရိကန်ပြည်ထောင်စုကမောင်တက်တနာပါခင်ဗျမောင်တက်တနာသဘောထားလည်းဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့နိုင်ငံမှာလက်ရှိရှင်းနေတာကိုအခုကကျွန်တော်တို့ဟိုကိုတရားသေးတွေကိုပညာရှင်တွေဆွေးနွေးရတာအတန်ကောင်းပါတယ်အဲ့တော့လက်ရှိရှင်းနေတာဟာကျွန်တော်တို့နိုင်ငံကကြည်သူချင်းချင်းချက်တဲ့ကိစ္စလည်းမဟုတ်ဘူးဒီအနောက်ကနေပြီးတော့ဒီနိုင်ငံကြီးအရာလော်ကြီးအုပ်ပြီးတော့အစည်းအဖွဲ့စည်းတွေကိုဟိုဟာညှို့ချက်အဖွဲ့ဝါဝတအဖွဲ့တို့တွန်းအားပြီးလို့ရှင်းလာတဲ့ကြေညာတွေရှိတယ်။ဟောကျွန်တော်ကကြည်သူချင်းချင်းချက်တဲ့ကြေညာမဟုတ်ဘူး။ဟာလားနောက်ကနေပြီးတော့တွန်းတယ်ဒီလိုလုပ်ကြဒီလိုလုပ်ကြဒီလိုလုပ်ကြတွန်းတယ်။ဥပမာဆိုလို့ရှိရင်အစိုးရအောက်မှာကြည်တယ်ဆိုတာရှိဘူး။ကြည်တယ်မရှိတဲ့အခါကျအစိုးရကနေတော့ဒီကြေညာတွေကိုနိုင်ငံရေးထိမှုဆိုတာအွန်တန်ခက်ခဲတယ်။ဟုတ်ချုံရည်ဆိုလို့ရှိရင်ဟာလာဒီအုပ်စုကြီးတွေကနေပြီးတော့ရန်ကားတယ်တီတိုင်းရဲ့ဒီတိုင်းကိုထိုင်ကိုကြည့်ဟာလာစိုက်ကယ်ကြီးနဲ့သွားကြတယ်အုပ်စုကြီးသွားတယ်ရိုက်တယ်ခွဲတယ်ဒီတိုင်းကိုကြည့်နေကြတယ်ဟာလာဒါတွေကကျွန်တော်တို့အတွက်ဟိုတက်ကနာဟိုတက်လာတယ်အကြီးစုတွေနဲ့ဒါတစ်ခုကာကွယ်လို့ရတဲ့နေတစ်ခုရှိတာကျွန်တော်တို့ကပြင်ညာကြီးနှိမ့်ကြတယ်အနှိမ့်ကြတဲ့အခါကျအရှက်ဝါသာချင်းချက်အကြံလာပြောဆိုဆွေးနွေးမှုပြန်လဲအွန်တန်နဲ့ပါတယ်အနှဲပါတဲ့အခါကျတော့ဒုတိယအခုနအကြောင်းကိုရှာတော့ဖြစ်ပြီးလေဆိုလို့ရှိရင်ဘုံနဲ့ထားကြတယ်။ဟိုကျွန်တော်ညှို့နေပါဆိုလို့ရှိရင်အော်ရော်ဒီကောင်းလဲဆိုလို့ရှိရင်ကြက်တရတစ်ခုဖြစ်လာပြီဆိုလို့ရှိရင်အာသာကြီးကောင်းဆောင်လေးနဲ့ပြည်သူတွေကစုစည်းပြီးတော့ဒီအခွက်စည်းကြီးကိုတွန်းလာလိုက်တယ်။အကကွယ်တာဟုတ်ဗျာ။ကျန်တော့ရရကကွယ်ထားရတယ်။ကကွယ်လိုက်တဲ့ခါကျဒီအခွက်စည်းကြနေပြီးတော့ဒီညှို့နယ်တွေကဝင်ပြီးတော့တောင်းကြလုံးမရအောင်။မရတဲ့ခါကျတခြားဟိုဆင်းရဲနှောင်းရတဲ့ဦးပြီးတော့နှိမ့်ကြတဲ့နေရာတွေကိုအေးကြတယ်။အဲ့အရမ်းတစ်ခါတစ်ခါရပ်ပျက်လာတယ်။ဒါပေမဲ့အစိကပြဿနာအလဲဆိုလို့ရှိရင်ခြေထဲကြီးကလုံးဝအဲ့တော့အရင်ဝင်ယူ
။
ခိုင်ဝင်ကြည့်နေ။ခိုင်ဝင်ကြည့်နေခါကျပြဿနာအိုးကြီးရှုပ်လာတယ်။တကယ်လို့ရအစိုးရအောက်မှာခြေထဲကြီးကအစိုးရအောက်မှာရှိတယ်ဆိုလို့ရှိရင်အစိုးရနိုင်ငံနဲ့ထိတ်သိမ်းနိုင်တယ်။ကာကွယ်နိုင်တယ်။ ဒီကြောက်နာတရားတော်ကြီးကြီးကြီးမားလာတယ်ကြောက်နာတယ်ဟုတ
်ဟုတ်ကဲ့အဲ့တော့ဒီအာနာပိုင်းဖွဲ့စည်းဘက်ကလည်းတစုံတရာတာဝန်မကင်းဘူးဆိုတော့ကိုဟိုတသနာအဓိကထောက်ပြရင်လည်းလို့ကျွန်တော်နားလဲပါတယ်ဆိုတော့ကျွန်တော်နောက်ထပ်ဒီတော်တော်ရှင်းနေပေးထားတဲ့စာရီကိုလည်းဟိုတလက်စာရီဖော်ပြခြင်းပါတယ်တူကတော့ကျဖိုးရစာဆိုတဲ့အကောင့်မှာသူကတော့နွားကွဲရင်ကြားဆွဲတက်ပါတယ်ဘာသာရေးလူမျိုးရေးတွေကိုအခြေခံပြီးအမုန်းတရားတွေဖြစ်အောင်ဖန်တီးနေတာအာနာရှင်တွေတရားခံပါတယ်ယဟန်နေဝီနီးပြယုံဖောက်ပြန်ပြီးနိုင်ငံရေးဝဲဩကလည်းသွတ်သွင်းတာလဲဆေးအာနာရှင်တွေပါတယ်2008ခြေဦးကိုကျိုးလုပ်ပြီးပြည်သူတွေကိုဝတ်တုတ်တုတ်ပြီးနှိပ်စက်ညှဉ်းပန်းနေတာလဲဆေးအာနာရှင်ဆိုတာကဘာကသိပါတယ်တဲ့ဒီတော့အားလုံးငြင်းချမ်းတရားတဲ့ဒီမိုကရေစီရဖို့2008ခြေဦးကိုလှမ်းနေလျောက်မြင်းဆောင်မကျန်ဆန့်ကျင်ကြဖို့လိုမယ်လို့ထင်ကြပါခင်ဗျာဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့မြင့်မော်ဆိုတဲ့အကောင့်ပါရှင်မှာသူကတော့အဖြစ်သမားတွေမျက်နှာစာရဖို့ဒီမိုကရေစီဆွေးနွေးကိုတိုက်နေတာပါတဲ့ UNESCO ဆိုတာတော့နားမလည်ဘူးထင်ပါတယ်လိုရာဆွဲပြောတာကမြန်မာပြည်သူတွေမအားတော့ပါဘူးတဲ့အပြည့်အမောင်းလို့ရဆိုတာသိနေပါတယ်တဲ့နောက်တစ်ယောက်ကတော့ခင်အေးမူတဲ့သူကတော့အဆက်ဆက်ရရနေရာတိုင်းမှာဒီလိုဖြစ်နေတာကတော့ပညာရေးနှိမ့်ချတာရဲ့ဘုသူတာနေပါတာရဲ့အမြင်ချင်းမြောင်းတာရဲ့ဘာသာစွဲတွေရဲ့ပုဂ္ဂိုလ်ရေးရာကိုယ်ဝယ်လူစိတ်လုံခဲတာရဲ့စဉ်စားဆင်ခြင်တရားနေတာတွေကြောင့်ဖြစ်လို့ထင်ပါတယ်ဆိုပြီးတော့သူကရေးပါတယ်ကျွန်တော်တလက်စာတွေပဲကျန်တဲ့စာတွေကိုလည်းပဲဟိုဒီနေရာမှာဖော်ပြခြင်းပါတယ်အရင်ဆုံးစာစာကတော့ဥလာထွန်းဖြစ်ပါတယ်တကုံမျိုးတစ်ကမတ်စုံမုံပဲဖတ်ပြပြပါဦးခင်ဗျ
ပြင်းပြထန်တဲ့သဘောထားကွဲလွဲမှုတွေဘာကြောင့်ဖြစ်နေရသလဲဆိုတာရှင်းပါတယ်ဘာကြောင့်လဲဆိုတော့အခြေခံမူနဲ့ပကတိလက်တွေ့အဖြစ်ပြက်တွေကိုအသေးချာသဘောမပေါက်ဘဲအပေါ်ယံရှက်ပါဇက်ဖြားနဲ့ပြောနေကြတာမို့ပါဇက်ပါတဲ့လူတိုင်းကပြောနိုင်တာဖြစ်နေလို့ပါဖွဲ့စည်းပုံပြည်ရေးဥပဒေပြဋ္ဌာန်းချက်ကိုအသေးချာသဘောမပေါက်တော့ NND လိုလားသူကသူ့ဘာသာတွေးပြီးပြောကြသလိုစစ်တပ်ကိုလိုလားသူကြောက်နေသူကလည်းတတထိုးထိုးပြောနေကြတာလေပညာရှင်ဦးအောင်ခင်သုံးသက်တယ်လို့ပုဂ္ဂိုလ်ရေးနိုင်ငံရေးဆိုတာသိမှန်နေဗျကြည်လေ ND စုအမေစုဖော်ဖော်ဆူဆိုတာကတအုပ်စုကလမနိုင်ငံသားတွေခြံရံထားတဲ့သူဘာညာနဲ့တပုတ်လေလွင်ပြောနေတဲ့သူကတအုပ်စုဖြစ်နေတာလေဝေဘာနာသုံးသက်တာလုံးဝကိုလက်မခံနိုင်တာပေါ့ပကံကိစ္စကိုပဲကြည့်တပိတ်မောက်ဖျားလို့နှစ်ပေါင်း900ဆိုင်းပုံမပါကြောက်စာမရှိကိုပိုင်နာမည်နဲ့နေလာတာကျွန်တော်တော့1969မှာတပိတ်မောက်ဖျားကိုမျက်မြင်တွေ့ဓာတ်ပုံရိုက်ခဲ့တာလေကျွန်တော်လေ့လာတွေ့ရှိရတာက UNESCO အဖွဲ့ကြီး1982ခုနှစ်ကနေစလို့စီမံကိန်းနဲ့ရှေးဟောင်းယဉ်ကျေးမှုအဆောက်အဦများကိုအမှတ်စဉ်ထိုးစည်းရင်းကောက်ယူခဲ့ပြီးတော့စနစ်တကျဓာတ်ပုံများစွာနဲ့အတွဲ၈တွဲပါတဲ့မှတ်တမ်းတင်စာအုပ်များလည်းထုတ်ဝေထားတာပါရှေးဟောင်းမြေပုံတစ်ခုကိုပါထုတ်ပြန်ခဲ့ပါတယ်အတွဲ၃မှာတော့အမှတ်စဉ်944ကသပိတ်မောက်ဖရာရဲ့တရားဝင်နမတ်စဉ်မှာအခုတော့အဲ့ဒီဖရာကိုပြန်ပြင်ပြီးတော့ကြောက်စာကြီးထိုးပြီးပင်တကူမထေကူဖရားလို့နာမည်ပြောင်းပြလိုက်တာပါကျွန်တော်တို့အလွန်တရာလေးစားကြည်ညိုတဲ့ဆရာတော်ကြီးကဒီလိုအရေးကြီးတဲ့အချက်ကိုထောက်ပြကန့်ကွက်တာမဟုတ်ဘဲနဲ့အချက်လက်အမှားအသုံးသက်ချက်အမှားတွေကို2000ပြည့်ကုလကကျင်းပတဲ့ဘာသာရေးခေါင်းဆောင်ညီလာခံကြီးကိုတက်ဂရီကိုဝတီလက်မှတ်ရေးထိုးလာတဲ့ဆရာတော်ကြီးကဘာသာစွဲလူမျိုးစွဲအခြေခံနဲ့ပြောလာတော့စီးပွားရေးကြော်ညာလို့သဘောထားတဲ့ဟိုတယ်လုပ်ငန်းရှင်အုပ်စုနဲ့နောက်မှပေါ်တဲ့ရွှေကြပင်ဖရားတကာနဲ့အလှရှင်အုပ်စုတန်ရာပြောရင်စကားများနေကြတော့တာပါပဲနှစ်ပေါင်း900ကသမိုင်းဖြစ်ရက်ကိုစနစ်တကျလေးလာမှတ်တမ်းတင်ထားတာကိုဖျက်ဆီးပြင်ကျင်သူတို့ပြင်ကပီးကြောက်စာတွေထိုးကျင်သူတို့ထိုးထားတဲ့ရှေးဟောင်းယဉ်ကျေးမှုဆိုင်ရာပြဿနာကိုတော့စိတ်ဝင်စားသူမရှိသလောက်ဖြစ်နေပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့တကုံမျိုးသက်ကဥလာထုံးရဲ့ပေးစာပါနောက်တူကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာပါဝနအိမ်ဆိုတဲ့အကောင့်နဲ့ပေးပို့ထားတာကိုတော့ကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျ
မတူကွဲပြားမှုနဲ့မုန်းစကားပြန့်ပွားလာမှုဟာလက်တလောဖြစ်ပေါ်လာတဲ့အခြေအနေတည်းရဲ့ဟုတ်မဟုတ်စဉ်းစားကြည့်ပါရယ်မဟုတ်ပါဘူးကွာစစ်ကြီးများမတိုင်ခင်ကလည်းရှိခဲ့သလိုဆေးခစ်အပီဗာလန်တိုင်းကြီးဖြိုကျတော့လည်းရှိနေခဲ့ပါရယ်သို့တော့1990နောက်ပိုင်းကာလများဟာလွတ်လပ်စနိုင်ငံများစစ်ပွဲပြပုံတွေကရုံးထလာတဲ့နိုင်ငံများအနေနဲ့ Liberal War Order လမ်းကြောင်းတဲကိုအမိလိုက်နိုင်ဖို့ကြိုးစားကြတဲ့အချိန်ဖြစ်တဲ့အလျောက်မတူကွဲပြားမှုနဲ့မုန်းစကားဟာဘာတတိမှမရှိတဲ့ရာဝတ္ထုတစ်ခုလိုအင်အားချိနဲ့နေခြင်းပါပဲ2000ပြည့်လွန်နှစ်တွေအလွန်မှာတော့တဖြည်းဖြည်းနဲ့ liberal အစည်းအဝေးတွေကြာရှုံးအမျိုးသားရေးဝါဒီတွေလက်ရဆိုးရောက်အများကြိုက်နိုင်ငံရေးဝါဒတွေခေါင်းထောင်လာတဲ့အခါမှာတော့အမုန်းစကားပြန့်ပွားမှုနဲ့မတူကွဲပြားမှုဆိုတဲ့ခွဲခြားကြည့်လို့မရတဲ့ခေါင်းနဲ့ပန်ဖြစ်လာပါတယ်မတူကွဲပြားမှုအခြေခံအမုန်းစကားပြန့်ပွားခြင်းပြဿနာကမြန်မာနိုင်ငံတစ်ခုတည်းရဲ့ပြဿနာမဟုတ်ပဲတစ်ကမ္ဘာလုံးရင်ဆိုင်ကြုံတွေ့နေရတဲ့ global trend တစ်ခုဖြစ်ပါတယ်မိမိမြင်ရအစူပါပြဿနာကိုဖြေရှင်းနိုင်မဲ့နီးလန်းနဲ့တွေ့စဉ်းစားလိုပါတယ်ရေတို့နဲ့ရေရှည်နီးလန်းဖြစ်ပါတယ်ရေတို့နီးလန်းအနေနဲ့ကနဦးမုံစကားပြန့်ပွားရေးအပေါ်ထိထိရောက်ရောက်နဲ့မမှန်ကန်ကန်အေးယူနိုင်မဲ့ဥပဒေတရက်လိုအပ်ပါတယ် ောက်ပြီးသားကိုမူဝါဒတရားအနေနဲ့သဘောထားပြီးရွယ်သုံးမှမရွေးပြည်သူလူထုတွေစိတ်ဝင်နိုင်မဲ့နီလန်းမျိုးစုံနဲ့ချင်းကပ်ဖို့လိုပါတယ်။ဥမာရေဒီယိုသတင်းစာစာပေရုပ်ရှင်ဥပညာကျောင်းတွေစာသင်ခန်းတွေမှာဆွေးနွေးစီတာမျိုးလူရည်သည်သင်တန်းဖွင့်လှစ်တာမျိုးတွေပြုလုပ်တဲ့လို့မြင်ပါတယ်။ရေရှည်နီလန်းကတော့လက်ရှိမျိုးဆက်တဲ့လူငယ်တွေနဲ့နောင်လာမဲ့လူငယ်တွေရဲ့တင်ကြားရမယ့်တင်ယုံညွန့်တွေကိုပြန်လည်ဆန်းစစ်ဖို့လိုပါတယ်။အမုန်းစကားနဲ့မတူကွဲပြားမှုအပေါ်လက်ရှိတင်ယုံတွေကမူလာတန်းအလယ်တန်းအထက်တန်းနဲ့တက္ကသိုလ်ပညာရေးတိုင်အောင်ရာခိုင်နှုန်းဘလောက်ထိကျိုးပြူသလဲဆိုတာသူတေသနာပြုဖို့လိုပါတယ်။တချို့သောတင်ယုံတွေဟာခေတ်လျောက်ပြောင်းလဲလာတဲ့စံသမတ်ချက်တွေပတ်ဝန်းကျင်ဒေသဆိုင်ရာအစီအစဉ်ကမ္ဘာလုံးဆိုင်ရာအနေအထားတွေနဲ့လွဲကောင်းလွဲနေနိုင်တာကိုသတိပြုဖို့လိုပါတယ်ခင်ဗျာ။
ဟုတ်ကဲ့နောက်စာတစ်စောင်းတော့စိန်မောင်မိထီလာမျိုးကပေးထားတာပါဒါပေမဲ့ကျွန်တော်အချိန်အကန့်အသတ်ရှိတဲ့အတွက်သူ့စာကိုတော့ကျွန်တော်အပြည့်စုံမဖော်ပြတော့ပါဘူးဒီသူကတော့အဓိကထောက်ပြသွားတဲ့ထဲထဲကအချက်တစ်ချက်ကတော့ဆွေးနွေးဖို့ကောင်းတဲ့အချက်ပါသူကတော့ဟိုဒီပြဿနာတွေဖြစ်ရတဲ့အကြောင်းကနိုင်ငံရေးပြောကမကင်းဘူးဆိုတာမျိုးပါပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုံကိုယ်တွေကိုဟိုကျန်တဲ့အချိန်မှာကျွန်တော်နည်းနည်းသဘောထားကြားချင်ပါတယ်အခုကတကယ်တော့ရှင်းနေဆိုရင်ပဲကျွန်တော်တို့ရွေးကောက်ပွဲတွေလာပါတော့မယ်ဆိုတော့ရွေးကောက်ပွဲနားနီးတွေနိုင်ငံရေးအပြိုင်မှုတွေကလည်းကြီးလာမှာဖြစ်တော့ဒီလိုမျိုးပေါ်လေဒီလိုနေရာမျိုးမှာသဘောထားမတိုက်ဆိုင်တာတွေလက်မခံနိုင်တာတွေရှိပေမဲ့လည်းအစွန်းမရောက်ဖို့ရင်းရဲရဲဆွေးနွေးငင်းကုန်ကြတဲ့အလေထားဖြစ်လာဖို့ဆိုရင်ဘယ်သူတွေမှအဓိကတာဝန်ရှိမလဲဘာတွေလုပ်ဖို့လိုမလဲကိုသက်စုဝင်အရင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ပြီတော့ဒီကျွန်တော်တို့ဒီဒီမိုကရေစီအလေထားဖြစ်ဖို့အတွက်ကတော့ဒီနိုင်ငံရေးခေါင်းဆောင်တွေမှာစပြီးတော့စကားပြောဖို့လိုပါလိမ့်မယ်ဒီလက်ရှိကျွန်တော်တို့ဒီတိုင်းပြည်ကောင်းဆောင်လုပ်နေတဲ့လူကြီးလိုက်နေဆိုလို့ရှိရင်ဒီ dialogue လုပ်တဲ့ဟာမျိုးကအားနည်းတယ်ကျွန်တော်လည်းမြင်ပါတယ်ဒါကိုလည်းဒီ level 2ရဲ့လူပဲဖြစ်ဖြစ် level 2ရဲ့လူပဲဖြစ်ဖြစ်ပြောရတဲ့အခါဒီဟိုကျွန်တော်တို့တွေ့ရတာပေါ့နော်အထူးသဖြင့် dialogue ဖြစ်တဲ့ပုံစံမျိုးဆိုလို့ရှိရင်တော့ဒီစကားပြောတဲ့နေရာမှာဒီတစ်ဖက်ကလူကိုသူကဒီကိုလည်းငယ်တဲ့လူပဲဖြစ်ဖြစ်ပြောနေတော့မှဒီဟိုကတကယ်လည်းသာပြီးနားထောင်တာမျိုးမဟုတ်ပဲနဲ့အဲ့ဒီမျိုးအထက်စီးနေပြောတာမျိုးတွေအဲ့လိုဟိုဘယ်လိုလမ်းကြောင်းမျိုးပြောရပြတာမျိုးတွေဆွဲပြတာမျိုးဒါတို့ရအများကြီးကြုံရတဲ့အခါကျတော့ကျွန်တော်စီကဒီဖန်ပြဒီ dialogue တစ်ခုကိုဖန်ပြလုပ်နိုင်တဲ့မျိုးဆိုတာကျွန်တော်စီကရှားပါတယ်ဒီ dialogue ဖြစ်တဲ့ဒီလူတွေနဲ့လုပ်ခဲ့တဲ့ dialogue ကိုကြည့်မယ်ဆိုလို့ရှိရင်လည်းဒါ dialogue ကိုပြောလို့မရတော့ဘူးလေလက်ချာပေးတဲ့ပုံစံမျိုးဒီတယောက်တည်းကနေပြီးတော့ဆရာကြီးတို့ပြောပြသွားတဲ့ပုံစံမျိုးတွေလည်းကျွန်တော်တွေ့ကြရတယ်အဲ့တော့ဒါမျိုးဟာဒီကကျွန်တော်တို့တိုင်းပြည်ကအဆင်ပြေကျွန်တော်တို့ဒီ democracyဒီကျွန်တော်မြင်တဲ့ကြိုးစားတူရှိပါတယ်ဒီအစိုးရကသူ့မှာတာဝန်တစ်ခုကဒီဟိုက energy နဲ့ဒီဟိုအစိုးရဖြစ်လာပြီဆိုကြတဲ့ဒီသမိုင်းပြည်တော်ဝင်တစ်ခုရှိတယ်အဲ့ဒါပါလဲဆိုဒီမြန်မာလူ့ခွင့်ပြည်ရေးကိုဒီ democracy အတိတ်အရာတွေဒီ democratic tambo ဆက်တုံးတွေကိုဒီကြအောင်လို့ပြောထောက်ပေးဖို့တာဝန်ရှိတယ်ဒါသမိုင်းပြည်တော်
ဟုတ်ကဲ့
ဒါပေမဲ့ဒီဟာကိုဒီအစိုးရလုပ်ဖို့ဆိုပြက်ကွက်ပါတယ်အဲ့တော့ဒီ democracy tambo ဆက်တုံးတွေမှာကကျွန်တော်တို့ဒီမတူကွဲရတဲ့အယူအဆတွေမတူကွဲရတဲ့အမြင်တွေကိုဒီနားထောင်ပြီးတော့ကျွန်တော်တို့ဒီနည်းနည်းလေးနဲ့ပြဿနာပတ်သက်ပြီးနဲ့ရအောင်ဖြေရှင်းတဲ့ပုံစံမျိုးတော့ဖိဆွာမျိုးတွေပါပါတယ်။အခြေအနေမျိုးကိုလည်းကျွန်တော်တို့ထုတ်ပြနေတဲ့ကောင်းဆောင်တွေဆိုတဲ့ဒီလက်ရှိရှိတဲ့ကောင်းဆောင်တွေပါတယ်ဒီမို့ dialogue တွေလုပ်ဖို့အတွက်ပြဿနာပတ်သက်ပြီးနဲ့နည်းနည်းဖြေရှင်းဖို့အတွက်ကိုလုပ်တဲ့ dialogue တွေလုပ်ဖို့အတွက်ကိုရည်ရှင်းသူမရှိသေးဘူးလို့ကျွန်တော်တို့လည်းမြင်ပါတယ်။
ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီလိုပေါ့သဘောထားမတိုက်ဆိုင်တဲ့ကိစ္စတွေနဲ့ပတ်သက်လို့ပေါ့လေအစွန်းမရောက်ဖို့ရင်းချင်းချင်းဆွေးနွေးညင်းကုန်တဲ့အလေထားဖြစ်ဖို့ဘာတွေများလုပ်ဖို့လိုမလဲကိုသေးရသေ
းအတိအကျတော့ဗျာဟိုကျွန်တော်တို့တိုင်းပြည်မှာကဟလာအခက်အောက်နောက်ကဘေးတိုင်းပေါ့နော်အဲ့ဒါကွဲပြားခြားခြားမှုတွေကိုကျွန်တော်တို့ဒီတာဝန်ပိုင်းပေါ့နော်တာဝန်ပိုင်းနောက်ကကျွန်တော်တို့ကျွန်တော်တို့ဒီလူ့ဖွဲ့စည်းမှာစီးရတတ်မှတ်ချက်တွေဟိုခဏဖယ်ပြီးတော့ပေါ့နော်ကျွန်တော်တို့တယောက်နဲ့တယောက်နားထောင်ပေးတဲ့အလေထားတွေပြောပြောပြောတာပြောပါပြောတာလေဆိုတော့ပြီးကျင်တဲ့စိတ်နားထောင်ကျင်တဲ့စိတ်ပြီးတော့ဒီပြည့်ပြည့်ပြောက်ပတ်စွာပေါ့တော့ယဉ်ကျေးစွာတုံ့ပြန်တဲ့ဒီကာချာပေါ့ယဉ်ကျေးမှုတစ်ခုကိုကျွန်တော်တို့ကတီဖောက်ဖို့လိုတယ်ပြန်လဲတီဖောက်ဖို့လိုတယ်အရင်ကတော့ကျွန်တော်တို့ရှိပါတယ်ဆိုတော့ဒီဘက်ကမှကျွန်တော်တို့အဖေအားနေလာတယ်အဲ့တော့ကျွန်တော်တို့ဒီသားစုတွေအတွင်းမှာကျွန်တော်တို့တီဖောက်ရမယ်ဒီလိုယဉ်ကျေးမှုမိဘနဲ့သားသမီးကိုနော်တစ်ခါကျွန်တော်တို့တကယ်ချင်းမိတ်ဆွေအပေါင်းအသင်းတွေကြားမှာတီဖောက်မယ်ကျောင်းတွေမှာတီဖောက်ရမယ်ကျွန်တော်တို့လုပ်ငန်းခွင်တွေမှာတည်ဆောက်မယ်တောက်ကြောက်နားထောင်ဖို့ကျွန်တော်တို့တာမန်အချိန်မှာဟလာမိဘနဲ့တာသမီးရှိမယ်အလုပ်ရှင်နဲ့အလုပ်သမားနဲ့ရှိမယ်တောင်းသားနဲ့ဆရာနဲ့ရှိမယ်ဆိုတော့တူတူနဲ့ပဲနဲ့အတူအတီးအပြီးမှာအလွှာအလွှာတွေရှိတယ်တော်တော်လည်းပဲတောက်ကိုတယောက်နားထောင်တယ်တောက်ကိုတယောက်စာတာတယ်တယောက်အဆက်ကဲကိုတယောက်နားထောင်ပြီးတော့ဖြည့်ရှင်းပေးတဲ့အလေးထားပေါ့နော်ဆိုတော့ဒီကာချောင်းကျွန်တော်တို့ဆော့ပြောသလိုပေါ့ဆော့ကိုသက်ကျွေးပြောသွားတယ်လို့ကျွန်တော်တို့ခေါင်းဆောင်တွေကနေပြီးအစပြုပေးပြီးတော့ကျွန်တော်တို့ကူးဆောင်ပေးရမယ်ဒါမှကျွန်တော်တို့ကနေပြီးတော့ဒီအောက်ခြေရလူစုတွေရတယ်ပြီးတော့လိုက်လို့အဲ့တော့မှတယောက်စကားကိုတယောက်နားထောင်ပြီးတော့ပြဿနာတွေကိုချင်းကတ်တဲ့အခါမှာဟာလာသေးသေးချာချာတယောက်ခက်ခဲတယောက်
ဟုတ်ကဲ့
ဒီနားလည်မှုလွယ်တာကိုတယောက်ကနေနားလေတော့မှသာလို့ကျွန်တော်တို့ကတစ်ဖြည်းတစ်ဖြည်းချင်း dialogue ဆိုတဲ့ပုံစံကိုရောက်လာဒီသဘောထားကိုတော့ကျွန်တော်ကုသဆွေးနွေးပြောသလိုခေါင်းဆောင်တွေကစပြီးအစပြုပေးဖို့လိုပါတယ
်ကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေရောစာရေးသားပေးဖို့သူတွေနဲ့တော်တော်ရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်လွင်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေညတိုက်ရိုက်လေလံဆွေးနွေးကံကိုပြန်ပြီးတော့နားဆင်ကြကြရတာဖြစ်ပါရဲ့ရှင် VOE ကထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေလံဆွေးနွေးကံစီစဉ်တွေကိုအင်ကာနဲ့စနေညတိုင်းမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးပါရဲ့ရှင်အခုတော့ VOE ရဲ့ application ကိုတောတာရှင်တွေရဲ့ smartphone တွေ iPhone တွေမှာ download ချပြီးအလိုရှိသလိုနားဆင်နိုင်မယ့်အကြောင်းပြောပြပေးပါဦးမယ်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 kHz 10835လိုင်းဒိုမီတာ19 kHz 15113ညလိုင်းဒိုမီတာ41 kHz 9339တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်။မနက်ဖြန်တင်းလာနေမနက်ခင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်တင်းလာနေမနက်ခင်းတိုင်းနားဆင်နေကြမြန်မာဒီမိုကရေစီရေးရဆွေးနွေးကံမြန်မာပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန္တာတွေကိုလည်းနားဆင်နိုင်ကြပါရဲ့ရှင်အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ကပြောပြပေးပါဦးမယ်ရှင
်အမေရိကန်ပြည်ထောင်စုတက်ကဆက်ပြည်နယ်ကနယ်စပ်မြို့အယ်ပါဆိုကဈေးဆိုင်တန်းဝင်းတစ်ခုမှာစနေနေ့ကလူစုလူဝေးတွင်ပြစ်ခတ်မှုဖြစ်တာကြောင့်လူ20သေဆုံးပြီး26ဦးဒဏ်ရာရတအုပ်ကိုဖမ်းဆီးထားတယ်လို့ Texas ရဲတပ်ဖွဲ့ကပြောပါတယ်။တနတ်သမားအဖြစ်တန်တရာရှိသူက Texas ပြည်နယ် Allen ကအသက်21နှစ်အရွယ် Patrick Crucius ဖြစ်တယ်လို့အာဏာပိုင်တွေရဲ့အပြောကိုကိုးကားပြီး AP သတင်းကဖော်ပြပါတယ်။မြို့ရဲ့အရှိတ်ဖက်ချမ်းမှရှိတဲ့စီလိုဗစ်စတာမော်ဈေးဆိုင်တန်းအဆောက်အုံအနီးနဲ့ဝေါ်မတ်ဆိုင်အနီးမှာပြစ်ခတ်မှုဖြစ်တယ်လို့ဒေတာဆန်တော်ချင်းမနက်ပိုင်း10နာရီခွဲလောက်မှာရဲတပ်ဖွဲ့ကဖုံးခေါ်ဆိုမှုတွေလက်ခံရရှိခဲ့တာပါအယောင်ဆိုင်ဝန်ထမ်း100နဲ့ဈေးဝယ်သူ1000ကျော်ရှိနေတဲ့ဝေါ်မတ်မှာပြစ်ခတ်မှုအများဆုံးဖြစ်ခဲ့တယ်လို့လဲအယ်ပါဆိုရဲဌာနပြောခွင့်ရရောဘတ်ဂိုမတ်စ်ကပြောပါတယ်အလတ်ရဲ့အခွန်တက်တာခွင့်ကြောင့်မကြခင်ကျောင်းနေပြန်ဖွင့်တော့မှာဖြစ်တဲ့အတွက်ကျောင်းသုံးပစ္စည်းတွေဝယ်ဖို့မိသားစုတွေဈေးလာဝယ်ကြခြင်းလည်းဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လူစုလူဝေးတွင်ပြစ်ခတ်မှုနဲ့အများပြားဒဏ်ရာရခဲ့မှုဟာဆိုရင်အယ်ပါဆိုမြို့မှာမယုံကြည်နိုင်စရာအဖြစ်လို့လည်းရဲတပ်ဖွဲ့ပြောခွင့်ရကပြောဆိုပြီးဒဏ်ရာရသူအများပြားကအသက်အန္တရာယ်ဆိုရင်ရတယ်လို့လည်းသူကပြောပါတယ်။ Rifle နဲ့ပြစ်ခတ်ခဲ့တာလို့လည်းရဲတပ်ဖွဲ့ပြောခွင့်ရကပြောဆိုထားပါတယ်။အထင်ကြီးရ INF နျူကလ িয়ার စာချုပ်ကနေအမေရိကန်ကတရားဝင်နှုတ်ထွက်လိုက်တာကြောင့်လုံခြုံရေးဆိုင်ရာစိုးရိမ်မှုတွေတိုးလာနေပါတယ်ဒီစာချုပ်ဟာစီးရဲခေတ်ကာလအမေရိကန်နဲ့ရုရှားဆိုဗီယက်ကြားချုပ်ဆိုခဲ့တာဖြစ်ပါတယ်ရှင
2019ခုနှစ်ဩဂုတ်လ4ရက်တနင်္ဂနွေနေ့မနက်ခင်း VOE ရဲ့ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ရှင်ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOE သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခွာညိုပါရှင
This program has come to you from the Voice of America, Washington.